ရှင်နေများကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲစတင်ကြစို့ရှင်နေသာသနာတော်နှစ်2558ခုနှစ်မြန်မာကောစာတက္ကရာ1386ခုနှစ်တပေါင်းလာပြီးကျော်၈ရက်ခရစ်နှစ်2015ခုနှစ်မလဆန္ဒရဲ့ကြာသာပြေနေည9နာရီမိနစ်50အချိန်ခန့်မှာစကိုင်းတောင်ယူသမိတ်တော်ရရာကျောင်းဖရာကျောင်းပေါ်မှာကျင်းပပြုလုပ်တဲ့ဓမ္မသဘင်ပွဲဓမ္မပူဇော်ပွဲဖြစ်ပါတယ်အကြောင်းရင်းခန္ဓာက1386ခုနှစ်တပေါင်းလာပြီးကျော်9ရက်2015ခုနှစ်မတ်လ17ရက်ဗုဒ္ဓဟူးနေ့နံနက်4နာရီအချိန်ခန့်ကဘဝတဘာသူပြောင်းသွားပွေလွန်ခဲ့တယ်။စကိုင်းတောင်မြို့သမိတ်တော်ရေအကြောင်းတွဲဘက်ကျောင်းဆရာကြီးသာသနာတစသီရိဘဝရဓမ္မစရိယအခမကန္တဝဆကပန္တိတမြို့နယ်သီလရှင်အမှုဆောင်ဘွဲ့ဥက္ကဋ္ဌဖြစ်တယ်တတော်82နှစ်သိက္ခာတော်68ဝါရှိဆရာကြီးဖွာစရဝတ္တီရဲ့အန္တိမအကိစ္စာပနသဖြင့်အကျိုးဓမ္မပူဇာဖြစ်ပါတယ်အဲ့တော့ဒီဓမ္မသဖြင့်မှာဘုန်းကြီးနေနဲ့ဗာတရားဟောကြားပေးမလဲဆိုတော့အခြားတရားတွေတော့မဟောတော့ပါဘူးဘုန်းကြီးနဲ့ဆရာကြီးနဲ့လည်းပဲရင်းနှီးနေတဲ့အတွက်ဆရာကြီးရဲ့အကြောင်းတွေကိုဂုဏီကျောင်းကဆရာကြီးနဲ့နှစ်ပေါင်း20နီးပါးလက်တွဲပြီးတော့လုပ်ငန်းဆောင်ရွက်ခဲ့တဲ့ဆရာကြီးဒေါ်ကေတုဝတ္တီရဲ့သူ့ရဲ့ခံကနေကြားတဲ့သိတဲ့အကြောင်းအရာလေးတွေကိုဘုန်းကြီးကိုယ်တိုင်သိတာလေးတွေနဲ့ပေါင်းစပ်ပြီးတော့ဘုရားရှင်ဟောခဲ့တဲ့တရားဓမ္မဒေသနာတွေနဲ့ရောနှောပြီးတော့ဘုန်းကြီးညီနဲ့ဆရာကြီးဖွာစရဝတ္တီဂုံကြီးဆိုတဲ့ခေါင်းကြီးနဲ့ဟောပေးပါဒါကြောင့်တရားနာမည်ကဆရာကြီးဖွာစရဝတ္တီဂုံကြီးရဲ့တရားနာမည်ကပါတယ်လေဂုံကြီးဆိုလို့ကြီးကြီးကျယ်ကျယ်ဂုံတွေကိုဘုန်းကြီးနေနဲ့ဟောမှာမဟုတ်ပါဘူးဘုန်းကြီးတို့ဂုံဆိုတာကအပြစ်ကင်းတဲ့ဂုံကိုဆိုလိုတာပါပါကုံကိုဆိုလိုတာလေဘုန်းကြီးတို့ရွှေတောင်ဘုံသာသနာရေးတာဆရာတော်ကြီးကဂုံရှိဖို့တဲ့အပြစ်ကင်းဖို့အရေးကြီးပါတယ်ဂုံရှိဖို့တဲ့ဘာကအရေးကြီးလဲအပြစ်ကင်းရင်ဂုံဆိုတာလူလူရှိလာတာပါပဲအပြစ်ကင်းရင်ဘာဆိုတာရှိလဲအဲ့ဒီဂုံကြီးနဲ့ဆက်ပြီးတော့တပည့်ကြီးတကားတကမာရီတပိတိလာရှင်ဆရာကြီးဆရာလေးတွေလိုင်းနာတူယူကျင့်သုံးခဲ့အင်မတန်မှချမ်းသာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေနိုင်တဲ့ဂုံကြီးအခြားသူတွေအတွက်ကြီးကြီးကျယ်ကျယ်မဖြစ်ပေမဲ့နိဗ္ဗာန်ရောက်စေနိုင်တဲ့အတွက်ကြီးကြီးကျယ်ကျယ်ဖြစ်တယ်လို့အပြစ်ကင်းတဲ့ဂုံလေးတွေကိုဘုန်းကြီးနေနဲ့ဟောကြားပေးပါဒါကြောင့်ဘုန်းကြီးနေနဲ့ဆရာကြီးနဲ့20နီးပါးလက်တွဲပြီးတော့အတူလှုပ်လှုပ်ခဲ့တဲ့ဆရာကြီးဒေါ်ကေဝတ္တီဝတ္တီကိုဘုန်းကြီးကသိကျင်တာလေးတွေမေးမြန်းခဲ့ဘုန်းကြီးကိုယ်တိုင်သိနေတာလေးတွေရောစပ်ပြီးတော့ဘုရားရှင်ရဲ့ဒေသနာတော်နဲ့အညီဆရာကြီးဖွာစရဝတ္တီဤဂုံကြီးဆိုတဲ့တရားကိုကနေညာဟောပေးမယ်ဒီတရားကိုနာယူပြီးတော့တပည့်တက္ကရာမတွေရောတပည့်သီလရှင်ဆရာကြီးဆရာလေးတွေရောအာလုံတော်ဆရာကြီးဆရာလေးတွေရောမိမိတို့အနေနဲ့အတူယူကျင့်သုံးမယ်ဆိုရင်မိမိတို့လည်းပဲအပြစ်ကင်းတဲ့ဂုဏ်ကြီးနှလုံးသားမှာပြည့်ဝပြီးတော့နိဗ္ဗာန်ချမ်းသာထိမျက်မှောက်ပြုစေနိုင်ပါတယ်အဲ့တော့စောစောကဘုန်းကြီးကပြောခဲ့တယ်ဘုန်းကြီးနဲ့ဆရာကြီးဒေါ်စရာဝတ္တီဟာတိုင်းတာတစ်ခုထိရင်းနှီးခဲ့တယ်တာမီလို့ပြောရင်လည်းရပါတယ်ဘာဖြစ်လို့ရင်းနှီးခဲ့လဲဆိုတော့ဘုန်းကြီးနေခဲ့တာကအမရပူရမဟာကဏ္ဍဝန်ကျောင်းတိုက်တိမ်တန်ကျောင်းဆောင်မှာဘုန်းကြီး73နှစ်သားကိုရင်လေးကလေးကနေပြီးတော့စာချဘုန်းကြီးဒ ဓမ္မစရိယငါးဘွယ်ရပြီးတော့ကျောင်းဘုံကြီးဖြစ်တည်ရည်တိတိမ်တန်ကျောင်းဆောင်မှာနေခဲ့အဲ့ဒီတိမ်တန်ကျောင်းတကာကြီးဖြစ်တဲ့ဥပဒံဒေါခင်သိန်းဆိုတာကဆရာကြီးဒေါ်စရဝတီနဲ့အမျိုးမကင်းဘူးတဲ့သူတို့ထံကနေတဆင့်ကြားပြီးတော့ဘုန်းကြီးစကိုင်းရောက်လာတဲ့အခါဆရာကြီးကတိမ်တန်ကျောင်းတကာဓမ္မကြီးအထံကနေတဆင့်တီးလို့ယူဆပါတယ်ဆရာကြီးပြောတဲ့စကားအရဘုန်းကြီးထံရောက်ပြီးတော့ဘုန်းကြီးဆင်းဆင်းရဲရဲနဲ့စကိုင်းတောင်ရုံးမှာနေစဉ်ကလေးကဆရာကြီးဟာအလုံးထောက်ပံ့ခဲ့ကူညီခဲ့မိဘတပွဲပြုစုခဲ့အဲ့တော့တိမ်တန်ကျောင်းအမကြီးရဲ့အဆက်အနွယ်ပဋ္ဌာန်းဆက်ကြောင့်ဒီလိုပြောရမှာပေါ့အဲ့တော့ကြီးညိုပြီးတော့ဘုန်းကြီးတို့မကြမကြဘုန်းကြီးတို့အပေါ်မှာစောင့်ရှောက်ခဲ့တယ်ဘုန်းကြီးတို့ရဲ့မူဝါလည်းပဲစာတင်တိုက်တယ်ခေရအလူခံမထွက်ဘူးဆိုတဲ့မူနဲ့စာခဲ့တာအဲ့တော့စောစောပိုင်းတော့တော်တော်ကြီးဆင်းရဲတာပေါ့လွန်ခဲ့တဲ့10နှစ်ခန့်လောက်ကကြာစာတင်တိုက်ဖြက်လောက်ဖြစ်ရမလို့ဖြစ်ပြီးအထိရေရရှားပါခဲ့ရေရှားပါတယ်ဆိုတာကလည်းစကိုင်းတောင်မှာကြောင်တွေကများလားမိတွေကမကြမကြပြက်ဒီတော့တည်တည်ဘူးဆရာတော်လည်းပဲမတတ်နိုင်တော့ဘုန်းကြီးတို့ကြောင်တိုင်းလည်းပဲရေရှားတဲ့ဒုက္ခတွေမှာတန်ခါတွေက200ဝန်းကျင်ထိရောက်လာခဲ့တယ်ထင်တယ်အဲ့ဒီအချိန်မှာဘုန်းကြီးတို့မန္တလေးရတကတယောက်ကရေရှားတဲ့အတွက်ရေဆက်လုပ်ပါဘုန်းကြီးကတော့တကယ်လို့ရေမတက်နိုင်တော့ဘူးဘေးကျောင်းနေလေချိုးလို့မရတော့ဘူးဆိုရင်စာတင်တိုက်ရက်ဆဲမယ်ဒီလိုစိတ်ကရှိတယ်အဲ့တော့တရုတ်တကတယောက်ကဘုန်းကြီးစိတ်နေစိတ်ထားကိုပြီးတော့သူတို့ဝိုင်းလုပ်ပါမယ်ဒီတော့ဘုန်းကြီးကဘောင်ချာတွေနဲ့တော့ဖြတ်ပိုင်းနေနဲ့တော့လူမခံပါနဲ့တဘာဝတိုင်းဖြစ်နိုင်ရင်တော့လောက်ကြတာပေါ့ဒီလိုခွင့်ပြုတော့အဲ့ဒီရေရှားတဲ့ချိန်မှလည်းပဲဆရာကြီးကအဲ့ဒီကအဲ့ဒီခါကရေဆက်တိဆောက်ရေးအတွက်9သိန်းကျပ်ရေပရိသပင်အတွက်3သိန်းကျပ်ဆိုပြီးတော့ရေဥစွာတိပီးရင်ပဲဘုန်းကြီးတို့ကြောင်းတိုက်အတွက်လှူဒန်းခဲ့ကြားထဲမှာမကြမကြလှူဒန်းခဲ့တာတွေလည်းပဲရှိခဲ့ပါတယ်နောက်ပြီးတော့သူ့ရဲ့မွေးနေ့မွေးနေ့တွေမှာကြောင်းတိုက်ပရိသပင်ဆိုပြီးစိုက်ထူလှူဒန်းခဲ့တာ300ကျပ်ပြေသွားခဲ့ပါအဲ့တော့တိမ့်တရားကျက်ပြည့်သွားတဲ့နောက်မှာလည်းပဲတခါတည်းကဘုန်းကြီးတို့ဘုံမှာယုံကြည်အားကိုးတာလေးတွေရှိတယ်ပေါ့ဥပမာအဖြစ်မကြခင်တော့ကာလာလေးရပတိန်မြို့မှာသဗ္ဗရတိန်ဟောင်းမှုပြင်းတယ်ဆိုတဲ့သတင်းကိုကြားတော့ဆရာကြီးကလူကျင်တန်းကျင်တဲ့စိတ်တည်းဖြစ်လာတော့ပတိန်မှာဆက်နွယ်ရမရှိဒီတော့ဘုန်းကြီးကိုအားကိုးပြီးတော့ကိုကြီးတောင်းတော့ဘုန်းကြီးကပုဂိုလ်မှာကြောင်းထိုင်နေတဲ့တပိတပါးကိုပတိန်နဲ့ဆက်ွယ်ခိုင်းပြီးတော့ကိုတိုင်းရှုခိုင်းပြလိုက်တော့ဆရာကြီးကကျက်သိန်း50ဦးပဲသာပရသိန်းအဲ့ဒီသိန်းဟောင်းပြင်တဲ့နေရာမှာရက်ရောစွာလှူဒန်းခဲ့အဲ့တော့ဒီလိုနီးနဲ့ဘုန်းကြီးတို့ကြောင်းတိုက်အပေါ်မှာဘုန်းကြီးအပေါ်မှာဆရာကြီးကယုံကြည်ခဲ့တော့ဆရာကြီးရဲ့အကြောင်းလေးတွေတစိမ့်တစ်ဒေသတီးခဲ့ရတယ်ပေါ့နောက်ပြီးတော့မကြခင်သောကာလလွန်ခဲ့တဲ့2လအတွင်းလောက်ကဖြစ်မယ်ထင်ပါတယ်။ဘုန်းကြီးကျောင်းမှာတန်ခါကယခုလောလောဆယ်350ရှိ။350တဲ့ပို့ပြီးတော့တန်ခါလက်မခံနိုင်တော့ဘူး။ဒါပေမဲ့လို့ကျောင်းကိုနေခြင်းလို့ဝင်ကွင်းဖြည့်ထားတဲ့ကိုရင်လေးတွေက105ပါရှိတယ်73နှစ်အောက်ကိုရင်လေးတွေ။ဒီကိုရင်လေးတွေအတွက်ကျောင်းတိုက်က350ကျော်ရင်ဆုံးခံတဲ့နေရာခက်ခဲအုပ်ချုပ်မှုခက်ခဲနေရာထိုင်ခင်းခက်ခဲတွေရှိနေတော့ဒီဝင်ခွင့်ဖြည့်ထားတဲ့ပါတရ5ပါးကိုဘယ်လိုလုပ်ရမလဲဆိုတော့ဘုန်းကြီးတို့ဆုံးဖြည့်ရတာခက်တော့ကစက်ခုချိန်ထိမထုတ်ရသေးပါဘူးဖြည့်ခဲ့တာကပြတူလာပြီးကျော်ရှိရနေရာဖြည့်ခဲ့တယ်ကိုရင်လေးတွေက73နှစ်အောက်ကိုရင်လေးတွေ105ပါးဖြည့်ခဲ့အဲ့ဒီကြားထဲမှာကံအားလျော်စွာတကားတယောက်ကဒီစကိုင်းမျိုးဝန်းကျင်မှာပဲစာတင်တိုက်အစ်စ်လုပ်ပါမြေလူပါမယ်ဆိုတော့ဆရာကြီးနဲ့စကားပြောပြီးတော့ဆရာကြီးကသူ့မှာတဲ့စိန်နဂတ်တစ်ဖက်ရှိပါသေးတယ်အဲ့ဒါလေးကိုရှင်ဘုရားကြောင်းတိုက်အစ်စ်များလုပ်ခဲ့ရေစင်စသည်ဖြင့်လိုအပ်တဲ့နေရာမှာသုံးပြုပါဆိုတဲ့ တဖုန်ကြီးကလည်းပဲကြောင်းတိုက်ကမလုပ်ဖြစ်သေးတော့လက်မခံခဲ့ရုတ်တရက်ဆရာကြီးပြွယ်လွန်သွားတဲ့အခါဘုန်းကြီးစိတ်ထဲမှာဒီကိစ္စကိုထုတ်မပြောတော့ဘူးဒီလိုလေးစိတ်ထဲမှာရှိခဲ့ဘာဖြစ်လို့လဲဆိုတော့ဒါတွေဟာနောက်ပိုင်းပြဿနာတွေတက်နိုင်တယ်ကြားလဲကြားဘူးလို့ဘုန်းကြီးကဆရာကြီးအာမခံပြီးမဲ့ငါထုတ်မပြောတော့ဘူးဆိုပြီးဘုန်းကြီးအာဂန္တုဘုန်းကြီးပကောကဘုန်းကြီးကိုဘုန်းကြီးကထုတ်ပြီးတော့ပြောဖြစ်တယ်။ဒါပေမဲ့ဒီရောက်လာတဲ့ကဆရာတော်ကြီးဆရာကြီးရဲ့ဒူမကသူ့ကိုတောင်းပေးထားပါတယ်။ဒီကိစ္စကိုသူဆက်လက်ဆောင်ရွက်ပေးပါမယ်ဆိုပြီးတော့ဘုန်းကြီးကိုလျှောက်တော့ဘုန်းကြီးကဒီအကျိုးကြောင်းလေးတွေပြောပြဖြစ်တယ်။ဆိုလိုတာကဗာလဲဆိုတော့ဆရာကြီးဒေါ်စရဝတီနဲ့ဒါနာတရားဒါလေးကိုဘုန်းကြီးကစဉ်းစားမိတယ်ဘုန်းကြီးတို့ဝိနည်းသိက္ခာပုဒ်ပါဠိတော်မှာပါရှိတယ်ဆိုတော့ပါဠိတော်ဝိနည်းသိက္ခာပုဒ်တွေရှိတယ်အဲ့ဒီထဲမှာတပုဒ်ကတရားတရားကအကောင်းလာတယ်ပစ္စည်းဥစ္စာကချို့တယ်လာတဲ့မိသားစုတွေရှိတယ်အဲ့ဒီအိမ်ကိုတန်ဃာရဲ့ဆုံးခံသွားတော့မိသားစုကတရားတရားအကောင်းတော့သောတပန်ဖြစ်နေတော့မလူရမနေနိုင်ဒီတော့သူတို့စားတဲ့တောက်တဲ့ဇွန်ဟင်းတွေကိုလူလိုက်တယ်ဒီတော့အချိန်တန်တော့ကြာသူတို့အတွက်စားစရာကမရှိတော့ဂုံသွားတယ်လာသည်မလူကျင်တဲ့တန်းကျင်တဲ့စိတ်တွေကများနေတယ်ဒါလေးကိုတွားတရိယအဲ့တော့ကြာတော့သူတို့အစာရေစာပြက်လက်ကုန်တယ်ထပ်ပြီးတော့ချက်စရာဆန်ကမရှိငွေကြေးကမပြည့်စုံဒီတော့အိမ်ကြီးချင်းတွေကကဲကြတယ်ကိုတော်တွေအလိုက်မတိလိုက်တာဒီလိုသဘောနဲ့ကဲရဲတော့ယဟန်တွေကကြာမြတ်စွာဘုရားကိုလျှောက်တော့မြတ်စွာဘုရားကသိက္ခာပုဒ်တဖို့ပြညာခေရကြိုတင်ပင့်ထည့်ထားတာမဟုတ်ဘူးဆိုရင်အဲ့ဒီအမျိုးကိုမသွားရအဲ့ဒီအမျိုးကိုသိက္ခာလို့သမန်တဲ့သိက္ခာဆိုတာအရိယာသိက္ခာဆိုတာပါလေအဲ့တော့အရိယာလို့သမလိုက်တဲ့ပစ္စည်းအင်အားကနည်းလာတယ်တရားတရားတွေကတူချင်းတန်းချင်းတဲ့စိတ်တွေကများလာတယ်ဒီလိုမျိုးကိုသိက္ခာလို့သမန်ကမ္မဝါနဲ့သမလိုက်တတ်မှတ်ပြီးရင်ကြိုတင်ပင့်ထားတာမဟုတ်ဘူးဆိုရင်အဲ့ဒီအိမ်ကိုဆုံးမခံကြနေရသော်ဘုရားကကရုဏာမကြီးမားခဲ့ဘူးလားကြီးမားတော်မူလားကြီးမားတော်မူတယ်ဒကာဓမ္မတွေကိုစောင့်ရှောက်တယ်အဲ့တော့ဒီသိက္ခာပုဒ်လေးကိုဘုန်းကြီးကတတိယသွားတယ်အရိယာပုဂ္ဂိုလ်တွေဟာလူကျင်တန်းကျင်တဲ့စိတ်ပြင်းပြတယ်အရိယာပုဂ္ဂိုလ်တွေကဘာစိတ်ပြင်းပြလဲအဲ့တော့ဘုန်းကြီးတို့လူကျင်တန်းကျင်တဲ့စိတ်တွေပြင်းပြပါတယ်ဆိုရင်အရိယာနဲ့မနှီးဆက်ဘူးလားနှီးဆက်လားအရိယာမဖြစ်သေးတောင်မှဒီပုဂ္ဂိုလ်ဟာအရိယာဖြစ်ဖို့နှီးဆက်တယ်ဘာဖြစ်လို့လဲလူမြင်ရင်လူကျင်တဲ့ကြွေးကျင်တဲ့တန်ခါမြင်လူကျင်တဲ့တန်းကျင်တဲ့လူရတာအားရတဲ့ကိုမရှိဘူးဒီတော့မြတ်စွာဘုရားကတိခ္ခာလို့သတ်မှတ်အရိယာလို့သတ်မှတ်ပြီးတော့ဒီအိမ်ကိုကြွတင်ပင့်ဖိတ်ထားတာမဟုတ်ဘူးဆိုရင်ဆုံးခံမဝင်ရမြတ်စွာဘုရားကသိက္ခာပုပညက်ပြီးကိုတားတော်မူခဲ့။နောက်ဘုန်းကြီးတို့တဏျာမှာလည်းပဲရောစဆိုတဲ့မန္တာမင်းကပထမမြတ်စွာဘုရားကိုခီယူကြိုဆိုတဲ့အခါမှာဒန်တက်ခံရမှာကြောက်လို့ဘာလို့ကြိုဆိုတာလဲ။ဒန်တက်ခံရမှာကြောက်လို့နောက်ရှင်အနန္ဒာဒီတရင်ကိုသူတငယ်ချင်းကဘုရားကိုကြည်ညိုလို့မဟုတ်ဘဲနဲ့ဒန်တက်ခံရမှာကြောက်လို့ခရူးကြိုးဆိုတာသိသွားတော့ရှင်အနန္ဒာကစိတ်မကောင်းဖြစ်ပြီးဘုရားရှင်ကိုလျှောက်ဘုရားရှင်ကမေတ္တာပွားအဲ့ဒီမှာရောစမန္လာမင်းဟာမနေနိုင်မထိုင်နိုင်ဖြစ်ပြီးဘုရားရှင်ရဲ့မေတ္တာတဲ့ကြောင့်ဘုရားရှင်ရှီယာဝရှာသွားပြီးတော့တရားနာယူလိုက်တာသောတာပန်ဖြစ်သွားတယ်။သောတာပန်လည်းဖြစ်သွားရောဘယ်လိုလျှောက်လဲဆိုတော့မြတ်စွာဘုရားတဲ့ယဟန်တန်ဃာတွေဟာတပည့်တော်ပစ္စည်းကိုပဲလူခံကြပါသေးအခြားသောတရားဓမ္မတွေပစ္စည်းအလူမခံကြပါသေးနဲ့အဲ့တော့သောတာပန်အရိယာဖြစ်သွားရင်တရားတရားလူတန်းကျင်တဲ့စိတ်တွေများလာတာနည်းသွားလားအဲ့တော့သောတာပန်ဖြစ်တာနဲ့သူပစ္စည်းကိုပဲတန်ဃာတွေလူခံကြပါတဲ့အခြားတရားဓမ္မတွေထံကလူမခံပါနဲ့ဒါသောတာပန်အရိယာဖြစ်သွားလို့ဘာဖြစ်သွားလို့လဲသောတာပန်အရိယာဒီတော့ဘုရားရှင်ကမြတ်တအောင်တင့်စီရလဲခံယူပါလိမ့်မယ်။ကြာသောတက္ကရမတွေထံကလည်းပဲခံယူပါစေ။ဘုန်းကြီးကဒါလေးတွေသွားတရိယ။ဒါကြောင့်ဆရာကြီးဒေါ်စရဝတီနဲ့ဒါနာတရားဆိုတဲ့ဂုံလေးကို ဆရာကြီးကလူချင်းတန်းကျင်အင်မတန်မှနောက်ဆုံးသူဘဝရုပ်တရက်ကုန်ဆုံးသွားတဲ့အချိန်ထိလူမဲ့တမ်းမဲ့ဟာလေးတွေကိုတည်တည်ချာချာမှားပြားသွားခဲ့တယ်။ဒါလေးတွေကိုကြားရတဲ့အခါဘုန်းကြီးကအရိယာရဲ့သဘောထားနဲ့နှီးစက်လိုက်တာလို့တွေးမိတာဒါမမှန်ဘူးလားမှန်မလား။အရိယာတွေကဒါနတရားမှာပျော်ကြတယ်လားမပျော်ကြဘူးလား။ပျော်ကြတယ်။ခုလည်းပဲဆရာကြီးလည်းပဲသူ့ရှိနေတဲ့ပစ္စည်းဝတ္ထုတွေကိုတလောကလည်းပဲတပေါင်းလာစံတရနေ့ရတယ်မွေးနေ့ဖြစ်နေလူလိုက်တန်းလိုက်တာအများကြီးဘုန်းကြီးတို့ကြောင်းလေလာပြီးတော့ဆုံးကပ်ခဲ့အဲ့တော့လူရတန်းနေရပျော်နေတယ်ဆိုတော့အရိယာသဘောလေးတွေနဲ့နှီးစက်လိုက်တာလို့ဘုန်းကြီးကတွေးမိတယ်ဒါကြောင့်ပထမဆုံးအနေနဲ့ဆရာကြီးတော်စရဝတီနဲ့ဒါနာတရားဆိုတဲ့အကုန်လေးတွေကိုဟောပေးတယ်အားလုံးတပည့်တက္ကရာကမတပည့်ဒီလာရှင်ဆရာကြီးဆရာလေးတွေဒီကုံကြီးကိုတူလိုက်ပြီးတော့မကျင်သုံးတဲ့မူလားကျင်သုံးတဲ့လားကျင်သုံးတဲ့နဲ့ဒါလေးဟာဘုန်းကြီးဟောခြင်းနဲ့ဆရာကြီးဖွာစရာဝတီကုံကြီးဆိုတဲ့တည်းကဒီဟာကုံကြီးတစ်ချက်ဒီကုံကြီးလေးတွေကိုလည်းပဲတက်နိုင်တယ်မြတ်လိုက်နာကျင်သုံးရင်မိမိတို့အတွက်လည်းပဲကျိုးရှိနိဗ္ဗာန်ချမ်းသာအထိခံစားနိုင်လူတွေလိုပြောရင်တော့ပစ္စည်းဥစ္စာတွေကိုကိုနောက်ပါအောင်ယူသွားတယ်လို့ဒီလိုပြောရင်မဖြစ်ဘူးလားဖြစ်လားနောက်တစ်ခုဘုန်းကြီးပြောချင်တာပါလဲဆိုတော့ဆရာကြီးဒေါ်စရဝတီနဲ့ဘွယ်သူဂုံသူဒါလေးကိုလည်းပဲပြောဦးမယ်ဘွယ်သူဂုံသူပေါ်ဆရာကြီးဘလောက်ထိသဘောထားရှိခဲ့လဲဆိုတော့ဆရာကြီးဟာဘုန်းကြီးတို့ဓမ္မစရိယမှာဂုံသူနဲ့အောင်ခဲ့တယ်သာသနာတဇသီရိပဝရဓမ္မစရိယသမိတ်တော်ရရကြောင်းမှလည်းပဲတွေ့ပဲကြောင်းဆရာကြီးဖြစ်တယ်။နောက်ပြီးတော့အက္ခမကန္တဝဇကပန္တိတာစာချပွဲထဲမှာအမြင့်မြတ်ဆုံးဘွယ်ကိုအမြင့်ဆုံးဖြစ်တဲ့ဘွယ်ကိုရရှိထားတယ်။မြို့နယ်သီလရှင်အမှုဆောင်ဘွယ်ဥက္ကဋ္ဌနေရာမှလည်းပဲဒီသက်ဒီရွယ်ထိမပင်မပန်းဆောင်ရွက်သွားတယ်။အဲ့တော့ဒါလေးကဘယ်လိုလဲဆိုတော့အက္ခမကန္တဝဇကပန္တိတာရပြီးတော့ဟင်္ဒရာမြို့မှာနေတဲ့ညီမဝမ်းခွဲတော်ဆက်တဲ့တက္ကမကြီးဒေါ်အေးကြီးတဲ့အသက်က86နှစ်လောက်ရှိပြီ။ဆရာကြီးတဲ့45နှစ်လောက်ကြီးမှာပေါ့။အဲ့တော့အမဝမ်းခွဲဖြစ်တဲ့ဒေါ်အေးကြီးကအက္ခမကန္ဓဝဆကပန္တိတာဖွဲ့ရလာတဲ့အခါမှာဂုံပြူပွဲလှုပ်ခြင်းတဲ့အကြောင်းဆရာကြီးကိုလျှောက်ထားတယ်တဲ့။ဆရာကြီးကရတ္တိပြက်ပဲမြင်လိုက်တယ်မလိုချင်ပါဘူးမလှုပ်ချင်ပါဘူးတဲ့။အဲ့တော့ပွေတူကုန်သူဂုံပြူပွဲကိုလက်ခံခဲ့သလားညင်ပယ်ခဲ့သလားညင်ပယ်ခဲ့အဲ့တော့ဒါလေးတွေကဘုန်းကြီးတို့ခုနကရွှေတောင်ကုန်းဆရာတော်ကြီးမိန့်တယ်လို့သွားပြီးတော့ကြိုက်ညီနေတယ်ဂုံရှိဖို့တဲ့အပြစ်ကင်းဖို့အရေးကြီးပါတယ်ဂုံရှိဖို့တဲ့ဘာကအရေးကြီးလဲအပြစ်ဆိုတာဘာလဲလောဘဒေါသမောဟအပြစ်ဆိုတာဘာလဲဒါကြောင့်မို့ကုသိုလ်ကိုဖွင့်တဲ့အခါဘုန်းကြီးတို့ပထမငယ်တန်းဆရာကြီးဆရာလေးတွေသင်ရတဲ့ကမ္မကုသလံကုသလာနာဝိဇာဒုက္ခဝိပါကလက္ခဏာအပြစ်မရှိခြင်းမပါဘူးလားပါလားကုသိုလ်ဆိုတာဘာမရှိဘူးလဲအပြစ်ဆိုတာလောဘဒေါသမောဟအဲ့တော့လောဘဒေါသမောဟကင်းနေကုသိုလ်ဖြစ်တယ်ကုသိုလ်ရှိရင်ဂုဏ်မရှိဘူးလားရှိလားဒါကြောင့်ဂုံရှိဖို့တဲ့ဘာကင်းဖို့အရေးကြီးလဲအပြစ်ကင်းလို့ရှိရင်ဘာဆိုတာလိုလိုရှိလဲဘုန်းကြီးတို့ပထမကြီးတန်းတက်တဲ့အခါမှာအပြစ်ဒေါသကင်းသွားရင်ဂုံမမြောက်ဘူးလားမြောက်လားဂုံဆိုတာတီးတန့်ရှာစရာလိုသေးလားဒါကိုဆရာကြီးဒေါ်စရဝတ္တိကနားလည်သဘောပေါက်ခဲ့ဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်ကြောင်းရှင်အနန္ဒာတို့တန်ခိုင်နာတင်တဲ့အခါရှင်ဥပါလိမထေရတို့တန်ခိုင်တင်တဲ့နဲ့တင်တဲ့အခါတင်နာခောမနာသမီးနာဗုဒ္ဓောဘဂဝါဒါပဲဘုရားရှင်ရဲ့ဂုဏ်ကိုဗုဒ္ဓောတစ္ဆာလေးပါးတရားကိုကိုရောတိုင်းသိ၍သူတစ်ပါးကိုယ်ဒီသိစေတော်မူသောဘဂဝါဘုရားရှင်ကိုရောမြတ်သည်ဂုံတုပွဲလူကြီးကြီးကြီးကျယ်ထဲသေးလားမထည့်ဘူးရှင်သာရိပုတ္တရာအကြောင်းကိုတန်ခိုင်နာတင်ပြီးမှတ်တမ်းတင်ပြီးဆိုအာယတမသာရိပုတ္တောအာယတမအာနန္ဒထေရော ရိုးရိုးလေးတွေပဲအရှင်အနန္ဒာထေရှင်သာရိပုတ္တရာထေဒါဆိုရင်မလုံလောက်ဘူးလားလုံလောက်လားပွဲတူးဂုံတူကြီးတွေပါသေးလားအထာဂရာတွေမှာတော့တခါတည်းရင်ပွဲတူးဂုံတူတွေထည့်ပွင့်တာပေါ့ပါဠိတော်မှာတော့မပါတာများပါတယ်အဲ့တော့ဘုန်းကြီးတို့ပွဲတူးဂုံတူနဲ့ပတ်သက်လို့ဘုန်းကြီးတို့ဆောင်းပါးလေးတစ်ပုဒ်ဖတ်ဘူးတယ်ပေါ့သူ့ရဲ့ဆောင်းပါးနာမည်ကဘာလဲဆိုတော့နာမဝိတေသနာနေနေကရိယာများများနာမဝိတေသနာပါတယ်လေကရိယာကဒီဆောင်းပါးလေးစာရေးဆရာမောင်သာချူရေးတဲ့ဆောင်းပါးလေးသွားတရိယာသူကဘာလဲဆိုတော့နာမဝိတေသနာတွေကိုလျှော်ပါတဲ့ကရိယာကိုတိုးပါတဲ့တိုးအောင်ကြိုးစားပါတဲ့သူတို့ဒီအင်္ဂလိပ်စကားလုံးလေးကတော့ဘယ်ကနေပြီးတော့ရတယ်ဆိုတာတိကျသူတို့လည်းမသိတစ်ဆင့်မသားဘူးတာတဲ့။စာရေးဆရာမောင်သာချူကလည်းပဲ OPJ ဆိုတဲ့ကာတွန်းဆရာကြီးထံမှသူကကြားဘူးတာ။အင်္ဂလိပ်လိုတော့ဘယ်လိုလဲဆိုတော့ less adjectives more verbs ဆိုလိုတာကနာမဝိသေသနာကိုလျှော့ကရိယာကိုတိုးဒါမျိုးဆိုလိုတာအဲ့တော့ तू ကဘယ်လိုလဲဆိုတော့တချို့ကြတော့နာမဝိသေသနာတွေအများလိုက်တာနမူနာလေးထုတ်ပြောရရင်စာရေးဆရာသတင်းစာဆရာဒါမျိုးတွေတက်တယ်မြို့နယ်စာပေအသင်းဥက္ကဋ္ဌကဗျာစာပေရွေးချယ်ပွဲမှာပါစသဖြင့်နာမဝိသေသနာတွေအများလိုက်တာတဲ့ဂုံတူးတွေကဒါပေမဲ့လို့ကရိယာကိုကြည့်လိုက်တဲ့အခါကျတော့ကဗျာလေး450ပုတ်ဆောင်းပါးလေး450ပုတ်ရေးဘူးတယ်တဲ့အဲ့တော့နာမဝိသေသနာတွေကများပြီးတော့ကရိယာကမနေလွန်မူလားနေလွန်လားဒီနေ့ခေတ်ကြီးမှာလည်းပဲဂုံတူးပွဲတူးတွေရှေ့တန်းမတင်ညာဘူးလားတင်ညာလားခုဆရာကြီးရတဲ့ဘွဲတွေဟာဘုန်းကြီးတို့သာသနာတစ္စသီရိဘောဓဓမ္မစရိယဓမ္မစရိယတောင်ရိုးရိုးမဟုတ်ဘူးဂုံတူးဆောင်ဓမ္မစရိယဘာဓမ္မစရိယလဲဂုံတူးဆောင်ဓမ္မစရိယစာချပွဲတွေဆိုရင်နိုင်ငံတော်ကတ်တဲ့ပွဲတွေမှာအမြင့်ဆုံးပွဲဘယ်လိုပွဲလဲအဲ့တော့ဒီလိုပွဲတွေရနေတာကိုဂုံပြုပဲဆိုရင်တကယ်လည်းပဲပညာတက်နေတာပဲစာတွေလည်းတကယ်ပို့ချနေတာဂုံပြုပဲလို့ရင်မထိုက်တန်ဘူးလားထိုက်တန်လားဒါပေမဲ့လက်ခံခဲ့သလားမခံခဲ့ဘူးလားမခံခဲ့တာဂုံရဲ့အဓိပ္ပာယ်ကိုဂုံဆိုတာဂုံရှိဖို့တဲ့ဘာကင်းဖို့လို့လဲအပြစ်ကင်းရင်ဘာဆိုတာလိုလိုရှိလဲဒီခံယူချက်မျိုးဆရာကြီးကထုတ်မပြောပေမဲ့မရှိလောက်ဘူးလားရှိလောက်လားရှိလောက်တယ်အဲ့တော့တရိယာဆရာလေးတွေကတော့အများကြီးပေါ့ဒီထဲကဘုန်းကြီးထုံလို့ပြောမယ်ဘုန်းကြီးတို့ဆရာကြီးနဲ့ဇာတိရက်ရွာချင်းနီးနေတဲ့တယံရွာဇာတိဖြစ်တဲ့ဘုန်းကြီးတို့အမရပူရမဟာကဏ္ဍဝန်ဆရာတော်ဘာသာတိကကျမ်းပြုဆရာတော်အရှင်ဇနကာဘိဝန္တာတဲ့ဆရာတော်ကြီးอ่ะဆရာတော်တတ်တော်ထင်ရှားရှိနေတော့ကစာရေးပြီဆိုရင်ပွဲတူးဂုံတူးတွေမထည့်ဘူးတဲ့ဘယ်လိုရေးလဲဆိုတော့အရှင်ဇနကာဘိဝန္တာဤယရဏဂုံဤအရှင်ဇနကာဘိဝန္တာဤကိုကျင်ဘိဓမ္မာဒါမဲ့ဆရာတော်ရထားတဲ့ပွဲတွေကပထမကျော်ပွဲတကြတိယဘိဝန္တာပွဲအကမဟာပန္တိတအသက်ငယ်ငယ်လေးနဲ့ရတဲ့ပွဲတွဲဘက်ရွှေကျင်သာသနာပွဲပွဲကျမ်းပေါင်း60ခုပြုကျော်ကိုပြုစုခဲ့တဲ့ဂန္ဓကာရကကျမ်းပြုအကျော်ပွဲဓမ္မကတိကပွဲပွဲတွေမများလွန်းလားများလွန်းလားဒါပေမဲ့ဆရာတော်ကြီးကတတ်တော်တရားရှိတုန်းကကျမ်းစာအုပ်ရေးပြီးဆိုရင်အရှင်ဇနကာဘိဝန္တာဤယတနာဂုံဤပထမကျမ်းစာဒါပဲအဲ့တော့ပွဲတူးဂုံတူတွေသုံးသလားမသုံးဘူးလားမသုံးဘူးဒါမှလို့ဘွယ်တူးပုံတူးတွေကမတုံးခဲ့တာလှုပ်သွားတဲ့ကရိယာတွေကကဘာကျော်တဲ့မဟာကဏ္ဍဝန်ကျောင်းတက်ကြီးကိုတီထောင်သွားခဲ့တယ်မကြီးကျယ်ဘူးလားကြီးကျယ်လားဘုန်းကြီးတို့ညဆက်ကြကျောင်းတက်ကိုကမဟာကဏ္ဍဝန်ကျောင်းတက်ရဲ့ကိုဘွားဒီလိုပြောရင်ရတယ်မဟာကဏ္ဍဝန်ကျောင်းတက်မှာပညာရှိဘူးပြီးတော့ဒီတိုင်းတောင်းယူမှုညဆက်ကြဆရာတော်ကခေါ်လို့ရောက်လာခဲ့တာအဲ့တော့မဟာကဏ္ဍဝန်ဆရာတော်ကြီးရဲ့နောက်ဆက်တွဲဒါမျိုးပြောရင်မရဘူးလားရလားဘုန်းကြီးတို့စကိုင်းမှာဆိုရင်ဝေဇယန္တာကျောင်းတိုက်တိုက်ဝါကြီးကျောင်းတိုက်ကန္နာဝန်ရွက်တည်ပါဠိကားကြီးဆရာတော်ယခုလက်ရှိဆရာတော်မဟာကန္နာဝန်ကျောင်းတိုက်ကပညာတင်ကြားခဲ့ရတာအဲ့တော့ဒီဆရာတော်တွေကိုကျောင်းပြုပြီးတော့သာသနာတိုင်းတာတစ်ခုထိထိုက်တဲ့လောက် တနိုင်ငံလုံးတိုးတက်နေတယ်။ကျောင်းတိုက်ကြီးကလည်းပဲကဘာကကဘာကျော်သည်အထိနာမည်ကြီးခဲ့တယ်။နောက်ဆုံးတိပိတကတရားပွဲရတဲ့ဆရာတော်တွေဆရာတော်ကြီးခဲ့တဲ့ပါရာဒီကံဘာသာတိကစတဲ့ဝိနီဘာသာတိကသီလကံဘာသာတိကစတဲ့သုတ်တံဘာသာတိကအထာတလီနီဘာသာတိကစတဲ့အဘိဓမ္မာဘာသာတိကဒီကျမ်းတွေနဲ့လွတ်ပြီးတော့ယခုတိပိတကတရားပွဲရတဲ့ဆရာတော်တွေကိုသွားမေးကြည့်ပါဆရာတော်ကြီးရေးခဲ့တဲ့ကျမ်းစာတွေကိုကြည့်ပြီးတော့တိပိတကတရားပွဲရခဲ့တယ်အဲ့တော့ဆရာတော်ကြီးရဲ့လှုပ်ဆောင်ချက်တွေကမကြီးကျယ်ဘူးလားကြီးကျယ်လားဒါကိုကရိယာများများလို့ပြောတာဗာများများလဲဒါမဲ့နာမဝိသေသနာဂုံနေကြတော့ဆရာတော်ကထဲလေရှိသလားထဲလေမရှိဘူးလားအဲ့တော့နာမဝိသေသနာနည်းနည်းကရိယာများများဆိုတဲ့စကားနဲ့မကြိုက်ဘူးလားကြိုက်လားနာမဝိသေသနာတွေကိုလျှော့ခဲ့တာများများတိုးခဲ့သလားလျှော့ခဲ့တာနာမဝိသေသနာဂုံနေကိုလျှော့ခဲ့သလားတိုးခဲ့သလားကရိယာဆိုတဲ့သာသနာပြုလုပ်ငန်းတွေကိုတိုးလုပ်ခဲ့သလားလျှော့လုပ်ခဲ့လားအဲ့တော့ဘုန်းကြီးကဆရာကြီးရဲ့ဆရာကြီးတော်စရဝတီရဲ့ဒီဂုံပြူပွဲလက်ခံဖို့လျှောက်တဲ့အခါမှာပြက်ပြက်တာတာညင်းပယ်လိုက်တယ်။ဒီညင်းပယ်လိုက်တာလေးကိုကြည့်ပြီးတော့ဘုန်းကြီးကဆရာကြီးတော်စရဝတီနဲ့ဘွယ်သူဂုံသူဆိုတဲ့ဒီဂုံကြီးလေးကိုလည်းပဲဘုန်းကြီးကမှတ်တမ်းတင်တဲ့သဘောဂုံပြူတဲ့သဘောအမှန်တရားလေးဖြစ်နေတဲ့အတွက်ပြောပြတာ။နောက်ဆရာတော်ကြီးတပါးကသက်ရှိထင်ရှားရှိသေးတယ်ပန္တိတာရာမရွှေတောင်ဘုံသာသနာရိပ်သာဆရာတော်ကြီးက94နှစ်လောက်ရှိသွားခဲ့ပြီမာစီဆရာတော်ကြီးရဲ့တပည့်ကြီးခုလည်းပဲတက်ရှိတင်ကြရှိသေးတယ်အဲ့တော့နိုင်ငံသားတွေလာပြီးတော့တရားအထုတ်တဲ့ဌာနကြီးလည်းပဲဖြစ်နေတယ်ဒါပေမဲ့ဆရာတော်ရေးသားတဲ့အထုတ်ပတိတွေကြီးရင်ပန္တိတာရာမရွှေတောင်ဘုံဆရာတော်ဤစသည်ဖြင့်ဘာပွေတူးကုန်တူးမှမထည့်ဘူးဒါပေမဲ့လို့အကမဟာကမ္မထနာသရိယအပွဲကို1353ခုနိုင်ငံတော်ကစပေးတဲ့နှစ်မှာအဲ့ဒီပွဲရရှိခဲ့တယ်။ဒါပေမဲ့ဆရာတော်ရဲ့ပွဲရဲ့ရှေ့မှာအကမဟာကမ္မထနာသရိယပွဲသုံးတာဘုန်းကြီးတို့မတွေ့ဘူးသေးဘူး။နောက်ပြီးတော့ပြည်တွင်ပြည်ပသာသနာပြုဆိုတာရှားဆရာတော်တွေရဲ့ရွှေတော်ကုန်းဆရာတော်ရဲ့သာသနာပြုပုံမှာဘကုဆယ်မိုင်ကုန်းရိပ်တာတွားရင်လည်းနိုင်ငံသားတွေအများကြီးတရားရှုမှတ်နေကြတယ်တခါနိုင်ငံသားဦးမှာလည်းပဲရိတ်သားတိုက်ခွဲတယ်အများကြီးပဲအဲ့တော့ပြည်တွင်းပြည်ပသာသနာပြုဆိုတဲ့ဂုံတူးဟာဆရာတော်ကြီးနဲ့မထိုက်တန်ဘူးလားထိုက်တန်လားဒါပေမဲ့ဆရာတော်ကြီးရဲ့ကျမ်းစာအုပ်တွေရေးပြီးဆိုရင်ပြည်တွင်းပြည်ပသာသနာပြုဒီဂုံတူးမပါပါဘူးအကမဟာကမ္မထနာသရိယဒီဂုံတူးမပါပါဘူးဒီတော့နာမဝိသေသနာဆိုတဲ့ဂုံကိုလျှော့တော်မူခဲ့သလားတိုးခဲ့သလားကရိယာဆိုတဲ့သာသနာပြုလုပ်ငန်းကတော့နည်းနေသလားကြီးကျယ်နေသလားဒီဂုံလေးတွေဘုန်းကြီးတို့လိုက်နာကျင့်သုံးဖို့မကောင်းလားဘုန်းကြီးတို့ဆရာကြီးတော်စရဝတ္တိယဒီလမ်းစဉ်ကိုတက်နိုင်တယ်မြတ်လိုက်နာကျင့်သုံးခဲ့တယ်ဒီလိုပြောရင်မရဘူးလားရလားဒါကြောင့်ဘုန်းကြီးကဘာနံပါတ်1အနေနဲ့ဒုတိယအနေနဲ့ဘာဂုံကိုပြောတာလဲဆရာကြီးတော်စရဝတ္တိနဲ့ဘွယ်တူဂုံတူပါတယ်လေအဲ့တော့မိမိတို့တပည့်ဖြစ်တဲ့သီလရှင်ဆရာကြီးဆရာလေးတွေရောတရားဓမ္မတွေရောပွေတူးကုန်တူးနဲ့ပတ်သက်ရင်ရှည်တမ်းမတင်ဖို့အလုပ်ကိုများများလုပ်ဖို့အတုမယူတင်ဘူးလားယူတင်လားယူတင်တယ်ပွေတွေအများကြီးရှည်ကနေတင်ပြီးတော့လုပ်ငန်းကြတော့ဘာမှမပြနိုင်ရင်သူတော်ကောင်းတွေရဲ့ရှက်ကြတယ်သူတော်ကောင်းတွေကဘာဖြစ်ကြလဲဒီထဲမှာမိမိတို့ကိုကိုကိုမပါဝင်အောင်မိမိတို့ရဲ့ဆရာကြီးကိုအတုမယူတင်ဘူးလားယူတင်လားယူတင်တယ်ဒါကြောင့်ဘုန်းကြီးကဆရာကြီးတော်စရဝတီနဲ့ဘွယ်သူဂုံသူဆိုတဲ့ဒီဂုံလေးကိုလည်းပဲဒုတိယအနေနဲ့ပြောခဲ့တယ်။နောက်တတိယအနေနဲ့ပြောချင်တာကဘာလဲဆိုတော့ဆရာကြီးတော်စရဝတီနဲ့ဒူရနှစ်ဖြာဘာနှစ်ဖြာလဲဒူရနှစ်ဖြာဆိုတာတာဝန်နှစ်ရက်ပမာလို့ပြန်ရင်ပါတယ်လေဘုရားရှင်ကိုယ်တော်မြတ်ကသုတာဒနာမှာဝေးပြီးတော့ဆရာယဟန်နေထံဥပိ္ပဇေဆရာ၄ထံ၅ဝါလောက်နေပြီးတချို့ယန်းတော်တွေကသာသနာမှာလုပ်ငန်းကိုပြက်ပြက်သားသားတည်ကျင် ဒီတော့မြတ်စွာဘုရားထံချင်ကန်ပြီးတော့လျှောက်တယ်မြတ်စွာဘုရားသာသနာမှာလုပ်ငန်းဘယ်နှမျိုးရှိပါသလဲဒါမျိုးတွေပြီးတယ်ပြီးတော့မြတ်စွာဘုရားကအဲ့ဒီယဟန်တွေကိုရှင်းလင်းပြီးတော့မိတ်ယဟန်နဲ့သာသနာမှာတောင်ဝန်နှမျိုးပဲရှိတယ်တောင်ဝန်ဘယ်နှမျိုးပဲရှိလဲကံထာဒုရတောင်းဝိပဿနာဒုရတောင်းဒါဝနားလည်အောင်အများသုံးနဲ့ပြောရင်ပရိယတိအလုံးပฏิပတိအလုံးဘာလုံးနဲ့ဘာလုံးလဲပရိယတိဆိုတာစာသင်စာချတရားဟောတရားပြအဲ့ဒါဘာလုံးလဲပရိယတိလို့ဖျောက်ပြုမေတ္တာဘွားတရားရှုမှတ်တယ်လောဘဒေါသငြိမ်းအောင်ကျင့်တယ်အဲ့ဒါဘာလုံးလဲသာသနာမှာယဟန်သာမဏေတွေဆရာကြီးဆရာလေးတွေအလုပ်ဘုရားရှင်ကတာဝန်ဘယ်နှမျိုးအနှင်းခဲ့လဲအဲ့တော့မြတ်စွာဘုရားကအကျေထက်ပြီးတော့မိန့်တော်မူခဲ့တယ်အတ္တနောပညာနုရူပေနဧကံဝါဒွေဝါနိကာယေတကလံဝါပနတေပိတကံဗုဒ္ဓဝဇဏံဥက္ကံနေတဝါတတဒါရဏံကတနံဝဇဏံတိဣဒံကန္ဓာတုရဏနာမနံပါတ်1ကန္ဓာတုရဆိုတဲ့ပရိယတိအလုဆိုတာဘာလဲဆိုတော့မြတ်စွာဘုရားကရှင်းပြမိမိဉာဏ်စွမ်းအားရှိသလောက်နိကေတခုကိုသောလကောင်အင်္ဂုတ္တရနိကေတန်ယုတ်တနိကေဒီကနိကေကိုစွမ်းတဲ့နိကေတခုကိုသောလကောင်နိကေနှစ်ခုကိုသောလကောင်ဉာဏ်စွမ်းသိပြီးတော့ထပ်ပါတယ်ဆိုရင်ပိဋကတ်၃ပုံလုံးကိုသောလကောင်ပထမသင်ယူပါပထမဘာလို့ရမှာလဲသူများကိုပေးခြင်းရှိမှပေးရမှာလားမရှိဘဲနဲ့ပေးရမှာလားဒါကြောင့်သူများကိုပေးမယ်မျိုးဆက်တွေမွေးပြီးသာသနာရှိအောင်လုပ်ချင်ပါတယ်ဆိုလို့ရှိရင်ကိုယ်မှာရှိမှဖြစ်မှာဒါကြောင့်ပထမသင်ယူပါပထမဘာလို့ရမှာလဲသင်ယူပြီးတဲ့နောက်ဘာလို့ရမှာလဲတတဓာရဏံမမေ့အောင်ဆောင်းထားတယ်မမေ့အောင်ဘာလို့ရမှာလဲခုခေတ်မှာတော့စာအုပ်တွေရှိတော့ဘာလုပ်မလဲနားလည်အောင်ကြည်ပါနားလည်အောင်ဘာလုပ်ရမှာလဲအာဂုံမရတောင်မှကြည်လိုက်လို့ရှိရင်ဘာကိုဆိုလိုတာထက်ကနေထက်ကနေသဘောပေါက်ဖို့ကြည်ပါလို့ဒီလိုဆိုလိုတယ်ဘုန်းကြီးတို့တောင်မျိုးမှာကနောင်ဆရာတော်ကြီးကလည်းစာတက်တယ်ဆိုတာတဲ့အာဂုံရနေတာတဲ့ကြည်တက်ဖို့ရေးကြည်တယ်ကြည်တက်တာကိုစာတက်တယ်လို့ခေါ်တယ်ပါဠိတော်နားလည်အောင်ထာဂရာကိုကြည်ကူညီနဲ့ပါဠိတော်နားလည်အောင်ကြည်တဲ့တီဃာကူညီနဲ့ထာဂရာနားလည်အောင်ကြည်တဲ့ဘာသာတီဃာနေတ္တယကူညီနဲ့ပါဠိထာဂရာတီဃာတွေကိုနားလည်အောင်ကြည်တတ်တယ်ဆိုရင်စာတတ်တာအဲ့တော့အာဂုံဆောင်တဲ့ခေတ်ကတော့နေသွားခဲ့ပြီဆောင်တဲ့ဆောင်တိုက်တာကိုဆောင်ပြီးတော့နားလည်အောင်ကြည်တတ်တယ်ဒါမျိုးတွေမကျင့်ရဘူးလားကျင့်ရမှာလားအဲ့ဒါဘာတာဝန်လဲပရိယတိတာဝန်ဘာတာဝန်လဲတတဓာရဏံကထဏံကထဏံကြတော့နားလည်ပြီဆိုလို့ရှိရင်တက္ကရာမတွေကိုဟောပြောပါတက္ကရာမတွေကိုဘာလို့ရမှာလဲဘုန်းကြီးတို့တောင်မြို့မှာကနောင်ဆရာတော်ကြီးကစာတက်ပေတဲ့ဆရာတော်ကြီးတရားမဟောတာလည်းပဲခြုံရင်းချက်တခုတဲ့ဘာဖြစ်လို့လဲဆိုတော့စာပေမရှိတဲ့ပုဂ္ဂိုလ်တွေဟောရင်မာယွင်တတ်တယ်စာပေမတတ်ရင်ဟောတဲ့အခါဘာဖြစ်တတ်လဲအဲ့တော့စာတက်ပေတဲ့ဆရာတော်တွေကနည်းနည်းပါပါဟောပေးပါဒါမှစာပေနဲ့မကင်းမဲနဲ့လူတွေသိဉဏ်နားလည်နိုင်တယ်။ဒါကြောင့်ဆရာတော်ကြီးကသာသနာ껙ဖို့ရာအတွက်ခြုံရင်းချက်ထဲမှာစာတက်ပေတဲ့ဆရာတော်တွေကတရားဓမ္မတွေကိုနားလည်အောင်မဟောခြင်းအားလည်းပဲဗာတရက်တဲ့တော့ခြုံရင်းချက်ပါတဲ့။နောက်တရားဓမ္မတွေဘက်ကကြတော့တရားဓမ္မတွေဘက်ကတကယ်သာသနာအတွက်ကြိုးပြုနေတဲ့တန်ခါကိုမရွေးချယ်ပဲနဲ့ပါလဲဆိုတော့အတန်ဆာဆာဆာဆာနဲ့အိမ်ပေါင်းစီလဲတဲ့ယဟန်ကိုကိုးကွယ်တာဒါလည်းပဲခြုံရင်းချက်ဆိုပြီးတော့ဆရာတော်ရဲ့ယတနာဂုံကြီးမှာရေးသားခဲ့အဲ့တော့တရားဓမ္မတွေနေနဲ့ကိုကိုဖော်ဖော်ရွှေရွှေနဲ့နှုတ်ဆက်မှကြီးညိုတယ်ကိုယ့်အိမ်ကိုလာမှကြီးညိုတယ်ဒါတွေဟာခြုံရင်းချက်တည်းတတိမထားတဲ့မလားတတိထားတဲ့လားဆရာတော်ဒီဘက်ကလည်းပဲစာတက်ပေတဲ့ဆရာတော်ဒီတရားမဟောခြင်းဟာခြုံရင်းချက်တကူဒါမျိုးဟောတယ်လို့တရားဓမ္မတွေဘက်ကလည်းပဲကိုယ်ကိုဖော်ဖော်ရွှေရွှေနဲ့နှုတ်ဆက်မှကြီးညိုတယ်ကိုယ်ကိုဖော်ဖော်ရွှေရွှေနဲ့အိမ်ကိုလာလေမှကြီးညိုတယ်ဒါလည်းပဲခြုံရင်းချက်တကူဒီခြုံရင်းချက်လေးတွေပြင်နိုင်ရင်သာသနာတော်ကြီးစီပင်နိုင်တယ်လို့ တောင်မြို့မကနုံဆရာတို့ရဲ့ယတနာဂုံကြီးကျမ်းမှာရေးခဲ့တာဘယ်ကျမ်းမှာရေးခဲ့တာလဲဒါကြောင့်တန်ဃာတော်ဒီနေနဲ့တတဓာရဏံကထဏံတက်နိုင်သမျှဟောပြောပြီးတော့မပေးသင့်ဘူးလားပေးသင့်လားဟောပြောတဲ့နေရာမှာလည်းပဲနမေကြီးဖို့ဂုံကြီးဖို့တဲ့အသိဉာဏ်တွေရပါစေနားလည်ပါစေဒီလိုမေတ္တာစေနာနဲ့ထားရနောက်တကဝါစနံတဲ့စာပေပို့ချပါမလို့ရမှာလဲအဲ့တော့ပရိယတိဆိုတာပထမသင်ယူရမယ်ပထမဘာလို့ရမှာလဲနံပါတ်1လေလာရမယ်နံပါတ်2ဘာလို့ရမှာလဲအတိတ်ပဲမသိရင်သိအောင်သိတဲ့သူတွေဆရာသမားတွေကိုမေးပြီးတော့နားလည်အောင်လေလာရမယ်ရှေခေတ်ကတော့ဆောင်းထားရမယ်ပေါ့နောက်ဒုတိယအနေနဲ့ကထဏဟောပြောပေးရမယ်ကထဏဘာလို့ပေးရမှာလဲနောက်ဝါစနတပည့်တွေကိုပြန်လဲပြီးတော့ပို့ချပေးရမယ်တပည့်တွေကိုပြန်ပြီးတော့ဘာလို့ပေးရမယ်အဲ့ဒီလို့ဟာဘာလို့လဲပရိယတိအလို့ဘာတာဝန်လဲပရိယတိတာဝန်အဲ့တော့ဒီလို့ကိုမျက်စွာပြရမအနှင်းခဲ့ဘူးလားအနှင်းခဲ့လားအဲ့တော့ဆရာကြီးနေနဲ့ဒီအလုပ်ကိုမလုပ်ခဲ့ဘူးလားလုပ်ခဲ့လားဘုန်းကြီးဆရာကြီးတော်ကတူဝတီဆရာကြားရသလောက်တော့မနဲ့လင်းပြီဆိုတာနဲ့ကလေးတွေကိုခေါ်ပြီးတော့ဘုရားရှိခိုးခိုင်းရှိခိုးခိုင်းပြီးတော့အင်္ဂလိပ်စာနဲ့သင်ချာ၄-၅တန်းအထိသင်ပေးတယ်တဲ့ဒီလိုနဲ့၈နာရီလောက်ရောက်သွားတယ်နောက်တက၉နာရီလောက်ကျတော့ပထမငယ်ပထမလက်ပထမကြီးဖြေးမဲ့ဆရာကြီးဆရာလေးတွေကိုပထမရမိုက်စတဲ့ဇာဝရီကိုပို့ချတယ်ဒီတော့မနှက်ခင်ကုံမသွားဘူးလားကုံသွားလားကုံသွားတယ်နောက်တကနေလေကြတော့ဘာလုပ်လဲဆိုတော့ခုနကအတန်းကြောင်း၄-၅တန်းကလေးတွေကိုစာပြန်ပြီးတော့သင်ပေးတယ်အင်္ဂလိပ်စာတို့သင်ချာတို့ပြန်ပြီးတော့သင်ပေးတယ်နောက်တကဘုန်းကြီးတို့၄နာရီလောက်ကြတော့ငယ်လက်ကြီးဇာဝရီကိုပြန်ပြီးတော့ပို့ချတယ်နေနေလေးမှောင်သွားတဲ့အခါကျတော့စာရမရပြန်ပြီးတော့စစ်တယ်လေရည်လက်သားကောင်းမကောင်းပြန်ပြီးတော့စစ်တယ်ဆရာကြီးဟာတနေ့တာမှာဖျားရှင်အနှင်းခဲ့တဲ့ပရိယတိဒါဝံကြည်ပြွန်စွာမဆောင်ရွက်ခဲ့ဘူးလေဆောင်ရွက်ခဲ့လားတပေါင်းလာပြီးကျော်9ရက်နေ့မနက်ဘဝတစ်ပါးပြောင်းသွားပွေလွန်ခဲ့6ရက်နေ့မှာတိညာပိုင်းတိစာရီပို့ချနေတယ်ဒီလိုကြားရတယ်အဲ့တော့ဒါလေးတွေဟာအတူမယူတင်ဘူးလားယူတင်လားယူတင်တယ်ကဲအားလုံးစလုံးချီပြီးတော့ဆိုလိုက်ယံကိစ္စနဒူရနိုင်လုံလာအာတိဟိဟန်နီး၍ပစ္စည်းမတူစိတ်မတူခင်ပြူကြည်ပွားကြောင်ယဟန်ကိစ္စနဒူရနိုင်လုံလာအာတိဟိဟန်နီး၍ပစ္စည်းမတူစိတ်မတူခင်ပြူကြည်ပွားကြောင်ခင်ပြူဆိုတာယဟန်ပြူတွေတိလာရှင်ဆရာကြီးဆရာလေးငယ်ရွယ်တဲ့သူတွေကြည်ပွားကြောက်မှာတဲ့ယဟန်ကိစ္စနဒူရနိုင်လုံလာအာတိကြိုးစားမာလာပြင်းတိပြင်းချောက်လောက်ရမာလာစာမွေပွဲအောင်ခြင်းတို့လောက်ရမာလာမြဲ့မြဲ့နိုးနိုးလောက်ရမာလာဝိจิตတန်ကြီးလှုပ်တဲ့လားဆရာကြီးခုဘဝတစ်ပါးပြောင်းသွားတော့တဘဝတခန္ဓာပြီးဆုံးသွားတဲ့အခါတတ်တော်ဘလောက်ရောက်သွားခဲ့ပြီလဲ82နှစ်ကွယ်လွန်မှုတရက်အလိုတပေါင်းလာပြီးကျော်ဘုန်းကြီးတို့6ရက်နေ့ထိစာပေတွေကြီးတက်နိုင်ပြီများပို့ချမသွားဘူးလားပို့ချသွားလားစာပေပို့ချရုံနဲ့မဟုတ်ဘူးမကဘူးဝိပဿနာတရားလည်းပဲအထုတ်တယ်လို့ဆရာကြီးတော်ကတူကပြောတယ်ခုတလောမှာနောက်ပိုင်းမှာဒီခန္ဓာကြီးပြန်မလိုချင်တော့ဘူးဆိုပြီးတော့တရားတွေပို့အထုတ်ပြတဲ့အကြောင်းပြောတော့ဝိပဿနာဒုရလည်းအချိန်ပိုင်းအချိန်ပိုင်းမကြိုးစားခဲ့ဘူးလားကြိုးစားခဲ့လားကြိုးစားခဲ့တယ်ဒါဟာကြီးပွားကြောင်ဆရာကြီးကြီးပွားတာဟာဟန်ရေးပြလို့ကြီးပွားတာလားအလုံးလုံးလို့ကြီးပွားခဲ့တာ ယဟန်ကိစ္စနဒူရာ၌လုံလာအသည်ဟိဟန်နီး၍ဟိဟန်နီးတာနဲတာတော့ရရှိထားတဲ့ပွေတူဂုံတူတောင်းမှဂုံပြုပူဇော်ပဲလှုပ်ချင်တာလက်ခံခဲ့သလားလက်မခံခဲ့ဘူးလားဒါဟိတ်ဟန်နဲတာလားမြားတာလားပစ္စည်းမတူတဲ့ရှိသမျှတွေဖွဲဝေးပြီးတော့မလူတန်းခဲ့ဘူးလားလူတန်းခဲ့လားဒါတွေဟာကြီးပွားကြောင်းလားဆုပ်ယုပ်ကြောင်းလားကြီးပွားကြောင်းပစ္စည်းမတူသူစိတ်မတူဒါလေးကတော့နည်းနည်းရှိမယ်ထင်တယ်ဘာဖြစ်လို့လုံးဆိုတော့ပြောတဲ့နေ့တွေကြာဒါပေမဲ့လို့ဘုန်းကြီးတို့မေတ္တာရှေခံတယ်လို့ပြောလို့ရတယ်ဘုန်းကြီးဥပမာလေးပြောပြပေးမယ်မိဘတယောက်ကနေသားသမီးကိုပြောမရပညာမကြိုးစားလို့ဆုံးမမရပဝန်ကျင်နေမပေါင်းတင်တဲ့သူနဲ့ပေါင်းသူလို့စာရိတ္တပြည့်စည်မှာဆိုလို့ဆူတယ်အော်တယ်ငေါက်တယ်ရိုက်တယ်ဒီလိုလုပ်တဲ့အခါမှာသာသမီပျက်စီးစေခြင်းလို့လားသာသမီကြီးပွားတိုးတက်စေခြင်းလို့လားကြီးပွားတိုးတက်စေခြင်းနာမေတ္တာကြီးပွားတိုးတက်စေခြင်းနာအဲ့တော့ဆရာကြီးပြောတဲ့အထက်မှာမေတ္တာတရားခြေခံတယ်လို့ပြောရင်မရဘူးလားရလားနောက်ပိုင်းတော့စကလုံးတွေခတ်ထန်တာဒေါသတရားမပါဘူးလို့ဘုန်းကြီးမပြောလို့ပါဘူးဒါပေမဲ့ဗာတရားခြေခံတာတော့သေချာလေမေတ္တာတရားရှိရင်ဒါကြောင့်မို့တပည့်ဖြစ်တဲ့လူတွေကချစ်ကြောက်ရိုသေဒီလိုပြောရင်မဖြစ်ဘူးလားဖြစ်လားဘာတရားခြေခံလို့အဲ့တော့ပစ္စည်းမတူစိတ်မတူဆိုတာစိတ်တူတယ်ဆိုတာအလဟတအကျိုးမဲ့စိတ်တူတွေဒေါသတွေဖြစ်တာကိုပြောတာမေတ္တာတရားခြေခံတယ်ဆိုတော့တော်သေးတာပေါ့အဲ့တော့မေတ္တာတရားခြေခံလို့လေတပည့်တွေကရှေ့ပြီးတော့ကြောက်တယ်ကြောက်ပြီးတော့ရိုသေတယ်လေးစားတယ်တားရရမေတ္တာတရားခြေခံတဲ့အတွက်အဲ့တော့ဆရာကြီးကတပည့်တယောက်ကိုပြောတယ်ဆိုတယ်ဘယ်တော့မှနင်းနာစီလို့ဟုတ်ဟန်မတူပါဘူးတားရရဘုန်းကြီးတို့ကြီးပွားတိုးတက်ကြောင်းတရားတဲ့တစ်ခေါက်ပြန်ဆိုရအောင်ယဟန်ကိစ္စနဒူရ၌လုံလာအာတိဟိဟန်နီး၍ပစ္စည်းမတုစိတ်မတူခင်ပြူကြီးပွားကြောင်းဒီချက်လက်တွေနဲ့ဆရာကြီးကမပြည့်စုံခဲ့ဘူးလားပြည့်စုံခဲ့လားဒါကြောင့်သခိုင်းတောင်ယုံမှာထွတ်ထိပ်ရောက်ခဲ့တယ်ဒီလိုပြောရင်မဖြစ်ဘူးလားဖြစ်လားဖြစ်တယ်ဝိပဿနာဒုရကြတော့ဘာလဲဆိုတော့တန်လဟုကာဝတိနောဘဏဗန္ဓသီနာသနာပိရတ္တသအတဘာဝေခယဝေယံပတ္တပိတဝါတတိသာကရိယာဝတိနာဝိပဿနံဝတ္တတဝါရတ္တခဏန္တိဣဒံဝိပဿနာဒုရဏာမဝိပဿနာဒုရဆိုတာပေါ့ပေါ့ပါပါအသက်မွေးပါတရားထုတ်ပါတယ်ဆိုမှပါဠိမှာစာကျင်တာဘလူလေးမှာနေကျင်တာဒါမျိုးမလုပ်ပါနဲ့ရှိတာနဲ့သစရှိခေကဆိုရင်တော်ထဲမှာတစ်ပင်အောင်မှာနေပြီးတော့တရားထုတ်တာမပေါ်ပါဘူးလားပေါ်ပါလားဒါကဝိပဿနာဒုရအာထုတ်တဲ့စိတ်တာနဲ့ဆိုင်တဲ့တောင်းနဲ့ပန္နာတိနာသနာပိရတ္တတာတဲ့အစွန်ပြားကြတဲ့နေရာစိတ်ငြိမ်းတဲ့နေရာမှာပျော်ပါတဲ့အတဘာဝေခယဝေယံပတ္ထပိတဝါတာတိသကိရိယဝတိနဝိပဿနာဝတ္တတဝါတာတိသကိရိယဝတိနအမြဲမပြတ်တရဇက်ဝိပဿနာအာထုတ်ပါတဲ့အားထုတ်ပြီးတော့လောဘဒေါသတွေနေရာနေပါပါရနေကုန်သွားပြီးတော့ရဟန္တာဖြစ်တယ်။အဲ့ဒီလမ်းစဉ်ကပฏิပတိဒါဝံနဲ့ဘာတာဝံနဲ့လဲ။ဘုန်းကြီးတို့ဝိပဿနာအားထုတ်တယ်ဆိုတာတရဇက်ရှုမှတ်ပါတဲ့။စာရေကတော့ဒီလိုဆိုတယ်။ဒီတော့ရှေးခေတ်တုန်းကဘုန်းကြီးတို့မီးထွက်ဖို့အတွက်ကြောက်ဖို့တလူနေမှာပေါ့။ကြောက်ချင်းချင်းပုတ်တယ်။မီးမထွက်ချင်းချင်းမီးမပွင့်မချင်းပုတ်နေရတာ။ဒီလိုပဲဘုန်းကြီးတို့တတိနဲ့ညံနဲ့ခန္ဓာပေါ်မှာစူးစိုက်ပြီးတော့ရှုမှတ်နေတယ်အဲ့ဒါဘာတာဝန်လဲပฏิပတိတာဝန်ဘာတာဝန်လဲဒီတာဝန်လေးပဲဆရာကြီးကမထမ်းဆောင်ခဲ့ဘူးလားထမ်းဆောင်ခဲ့လားသူ့ရဲ့စကားလေးတွေကငါတည်ရဲ့ပြီတဲ့ဒါပေမဲ့ခန္ဓာဝန်ကြီးတို့ကြောက်တယ်ဒီဘဝလက်စသိမ့်နိုင်ရင်သိမ့်အောင်ငါကြိုးစားမယ်ဆိုတဲ့စိတ်ရှိနေမှတော့တရားရှိမှတ်တဲ့အလို့မလုံဖြစ်လောက်ဘူးလားလုံဖြစ်လောက်လားလုံဖြစ်လောက်တယ်ဒါက ဆရာကြီးဒေါ်စရဝတီနဲ့ဘာနှစ်ဖျားဒူရနှစ်ဖျားဒီလမ်းစဉ်ကိုလည်းမိမိတို့တပည့်ဒီလာရှင်ဆရာကြီးဆရာလေးတွေမလိုက်တယ်မလားလိုက်တယ်လားတခါတည်းကဘုန်းကြီးတို့ဂျေဇူးဆက်တယ်ဆိုတာကပစ္စည်းတွေနဲ့ပူဇော်ရုံနဲ့မဟုတ်ဘူးငါတို့ဆရာကြီးဘလို့နေသွားတယ်ဘလို့ကျင့်သုံးသွားတယ်ဒီကျင့်စဉ်လမ်းစဉ်တွေကိုမိမိတို့အနေနဲ့တက်နိုင်တယ်များလိုက်နာကျင့်သုံးပြီဆိုရင်အဲ့ဒါဓမ္မနဲ့ပူဇော်တာဘာနဲ့ပူဇော်တာလဲဓမ္မနဲ့ပူဇော်တာကပို့ပြီးတော့မြတ်တယ်အာမိသပစ္စည်းနဲ့ပြုစုတာတဲ့ဓမ္မနဲ့ပူဇော်တာပို့ပြီးတော့မမြင်မြတ်ဘူးလားမြင်မြတ်လားမိမိတို့ဆရာကြီးကျင့်သုံးသွားခဲ့တယ်လို့ရှိတာတွေကိုတွေ့တာဖတ်တွေ့မထားပဲနဲ့သာသနာအတွက်ဘာသာအတွက်လူမျိုးအတွက်ဆင်းရဲသားတွေအတွက်အကျိုးရှိတဲ့နေရာလူဒါဆိုရင်ဆရာကြီးဟာတမလွန်ဘဝကမိမိတို့ကိုတပည့်တွေကိုမြင်ခွင့်ရတဲ့နေရာများရှိနေခဲ့ပြုံးပြီးတော့ကြည့်ပြီးတော့သာဓုမခေါ်တော့ဘူးလားခေါ်လောက်လားတကယ်လို့သူတပည့်တွေကဆရာကြီးလမ်းစဉ်မလိုက်ဘဲနဲ့ရသည်များစုစုစုစုစုဤပဲနေတဲ့လူတန်းတန်းမှုသာသနာအတွက်ဘာသာအတွက်မရှိဘူးဆိုရင်ဆရာကြီးကဒီလိုတပည့်မျိုးမြန်မြန်ဝမ်းသာမလားစိတ်မကောင်းဖြစ်မလားစိတ်မကောင်းဖြစ်မယ်နောက်တကဆရာကြီးကိုယ်တိုင်ရဲ့ဘွယ်သူကုံလူတွေကိုရတော့ရတယ်သို့တော့ဟိတ်ဟန်မပြဘူးပူဇော်ဘွယ်တွေလောက်တာလက်မခံဘူးဒါဟုတ်တပည့်ဖြစ်တဲ့လူကဘွယ်လေးနည်းနည်းရတယ်ကြီးကြီးကြီးဝိသေသနာဂုံနေရာများလိုက်တာကရိယာလုပ်ငန်းကြီးတော့အပေါ်ရန်များလေးလုပ်တယ်ဒီလိုတပည့်မျိုးကိုတွေ့ကြင်ခဲ့ရတယ်တမလွန်ဘွားကမြင်ခွင့်ရတဲ့နေရာများဆရာကြီးရှိနေခဲ့တာဓုခေါ်မလားမခေါ်တော့ဘူးလားမခေါ်တော့ဘူးတကယ်လို့ဆရာကြီးလမ်းစဉ်လိုက်ပြီးတော့ဘွယ်သူကုံလူရတယ်ရပြီမဲ့တူတူသိသိလေးနေပြီးတော့ဟိတ်ဟန်မများပဲနဲ့ငါပူဇော်ဝဲလုပ်ရင်အာလုံးတရားဓမ္မတွေဒုက္ခများပါလေတပည့်တွေများတယ်ပရိယပฏิပတ်ကိုမြတ်စွာဘုရားကတောင်းပေးခဲ့တာဂုံပြူပွဲတောင်းမပေးခဲ့ဘူးဆိုပြီးတော့ပရိယပฏิပတ်ကိုမြဲမြဲနုံနုံကြိုးစားတယ်ဆိုရင်ဆရာတော်ကြီးဆရာကြီးအနေနဲ့တမလွန်ဘွားကမြင်တွေ့ခဲ့ရရင်ပီတိတွေဖြည့်ပြီးတော့မျက်ရည်တောင်လည်လောက်တယ်ဒါမျိုးတွေမိမိတို့မလိုက်နာတင်မူလားလိုက်နာတင်လားလိုက်နာတင်တယ်ဒါကြောင့်ဆရာကြီးကဆရာကြီးဒေါ်စရဝတီနဲ့ဒူရနှစ်ဖျားဆိုတော့ဆရာကြီးဟာနေမှာအားချိန်မရှိတော့အောင်အလုံးလုံးသွားခဲ့တယ်မိမိတို့အဲ့ဒီလောက်ကြီးမလုံတောင်မှအဲ့ဒီလောက်နှီးပါဖြစ်အောင်မကြိုးစားတင်ပါကြိုးစားတင်လားဓာတိပင်အကောင်းဆုံးကျေးဇူးဆက်ခြင်းဓာတိပင်အကောင်းဆုံးဘာလုပ်ခြင်းကျေးဇူးဆက်ခြင်းအလုံးနားလည်ပြီလားနောက်တစ်ခုဘုန်းကြီးပြောမယ်ဘာလဲဆိုတော့ဆရာကြီးဒေါ်စရဝတီနဲ့သူတော်ကောင်းလက္ခဏာဆရာကြီးဒေါ်စရဝတီနဲ့ပါတယ်လေပြန်ပြောကြည့်ပါတယ်လေဒါလေးရလည်းပဲဒီကုံလေးရလည်းပဲတိတ်ပြီးတော့တန်ဖိုးရှိတယ်။ဘာလဲဆိုတော့သူတော်ကောင်းလက္ခဏာဆိုတာကဘုရားရေသာမဟာရာဇာအရိယတာဝိနည်းယောအစ္ဆယံအစ္ဆယတောဒိတ်တဝါအယောအစ္ဆယံအစ္ဆယတောဒိတ်တဝါအာယတိန်တံဝရံအာပိဇတိအဲ့တော့ဘုန်းကြီးတို့ဘာလဲဆိုတော့သူတော်ကောင်းလက္ခဏာဘုန်းကြီးပြောချင်တာကကိုယ်အပြစ်ကိုဝန်ချတောင်းပန်ခြင်းနဲ့ကိုယ်အပြစ်ကိုမလုပ်ခြင်းလေဒါလေးရလည်းပဲအံ့ဩစရာပဲဘယ်လိုလဲဆိုတော့လက်လန်းမမီတဲ့ပုဂ္ဂိုလ်ရင်းဆရာကြီးကသူ့ကိုယ်သူဒေါသလျောက်မှန်တယ်ထင်ပြောတတ်ဆိုတတ်တော့တခါတည်းရန်သူ့ကိုရိုးရိုးသားသားလာပြီးတော့မပြောသည်ပင်မယ်လေးတွေလှူတယ်ဒီလိုလှူတဲ့အခါမှာဆရာကြီးအနေနဲ့လက်ထိုးတယ်ထင်ပြီးတော့အပြင်းထုတ်သွားဒါတွေမလိုအပ်ဘူးဒါမျိုးတွေကြင်ကြင်တန်တန်ပြောတာလည်းရှိခဲ့နောက်တော့မှားမှန်သိတာလေးတွေလည်းရှိခဲ့အဲ့တော့ဆရာကြီးကဘာလုပ်လဲဆိုတော့သူ့အနေနဲ့လလန်းမမီဘူးအာယုံနဲ့မှပေါ်လာတယ်သူပြောလိုက်တဲ့တည်းစိတ်မကောင်းဖြစ်တယ်ဆိုရင်ခုနောက်ပိုင်းမှာပရီးလေးတွေစိတ်တယ်တလုံးစိတ်လိုက်တလုံးစိတ်ပြီးတော့ဘသူ့အပေါ်မှာပြင်းမာမိခဲ့တာတွေတောင်းမှန်ပါတယ်ခွင့်လွတ်ပါဒါမျိုးလေးဆိုပြီးတော့ပရီးလေးတလုံးချလိုက်နောက်တလုံးအာယုံပေါ်တဲ့လူတွေကိုဒါမျိုးလေးတွေပရီးစိတ်ပြီးတော့သူ့အနေနဲ့ဝန်ချတောင်းမှန်ကြော့တယ်ဒါကလလန်းမမီတဲ့လူအာယုံထဲမှာဖြက်ကနေဖြက်ကနေပေါ်လာပြီးတော့သူနည်းနည်းလေးပျော်မဆူမရှိခဲ့ဆရာကြီးကဝန်ချတောင်းမှန်နေဒါသူတော်ကောင်းလက္ခဏာမဟုတ်ဘူးလားဟုတ်လားဟုတ်တယ်နောက်တခါတပည့်တွေတခါတည်းရန်လာပြီးတော့ ကရောကြတဲ့အခါမှာဒီထဲမှာဆရာကြီးဒေါ်တိရဏတို့ဆရာကြီးဒေါ်ပညာသိန်းကြီးတို့သူတို့တပည့်တွေနဲ့ကရောတဲ့အခါမှာကြားလဲရတယ်။ဘာလဲဆိုတော့ဆရာကြီးကသူ့ကိုကရောတဲ့တပည့်တွေကိုနမထုတ်ပြီးတော့ငါပြောမှဆိုမှရှိခဲ့ဖွင့်လွတ်ပါငါတောင်းပန်ပါတယ်နင်တို့ကိုလည်းငါအနေနဲ့ဖွင့်လွတ်တယ်လို့ဒီလိုလေးဆရာကြီးကပြန်ပြီးတော့ကိုယ်တိုင်ကလည်းပဲတောင်းပန်ဝင်ကြတပည့်တွေကိုလည်းပဲဖွင့်လွတ်ကြောင်းပြောတယ်ဒါပါလက္ခဏာလေသူတော်ကောင်းလက္ခဏာအဲ့တော့ဒါဘုရားရှင်ကဩဒီယေတာမဟာရာဇအရိယတာဝိနည်းဘုန်းကြီးတို့ဇာတတမင်းကဖာကမိတော်ကြီးကိုပါပမိတ်တန်တကလူယုံမဖြစ်တဲ့ဆရာရှင်ဒီဝရနဲ့ပေါင်းသင်မိတဲ့အတွက်ဖာကမိတော်ကြီးသောတာပန်ကြီးကိုတပ်ဖြတ်မိတော့စိတ်မကောင်းနေဖြစ်အိမ်မပြောဒီတော့မြတ်စွာဘုရားထံမှာနောက်ဆုံးဝန်ချတောင်းမှန်ကြောခဲ့ဝန်ချတောင်းမှန်ကြောတော့မြတ်စွာဘုရားကမင်းမြတ်တဲ့သင်ဟာခမီးတော်တရားရှိတဲ့ခမီးတော်မင်းကိုတပ်ဖြတ်ခဲ့ဒီတော့သင်ပုံမှာအပြစ်တွေကလွန်သွားပြီလွန်သွားပြီတဲ့ရတောဇာကောမဟာရာဇာအစ္စယံအစ္စယတောဒိတ်တဝါအဲ့တော့မင်းမြတ်တဲ့တင့်အနေနဲ့အပြစ်ကိုအပြစ်လို့မြင်တဲ့အတွက်ကူစားတယ်ဒီလိုကူစားတာကိုငါဖေကလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့အပြစ်ကိုပြင်းမြင်လို့ကူစားခြင်းအပြစ်ကိုပြင်းမြင်လို့ကူစားပြီးတဲ့နောက်မှာနောက်တစ်ခါမှစောင့်စည်းမယ်ဆိုတဲ့စိတ်ဖြစ်တယ်စောင့်စည်းခြင်းအဲ့တော့အပြစ်ကိုပြစ်လို့မြင်၍ကူစားခြင်းအပြစ်ကိုပြင်လို့မြင်၍ဘာလုပ်ခြင်းကူစားပြီးတဲ့နောက်မှာဘာလုပ်တယ်လဲဆိုတော့စောင့်စည်းခြင်းဘာလုပ်ခြင်းလဲအဲ့ဒါဘုရားရှင်သာသနာမှာကြီးပွားကြောင်းဘုရားရှင်သာသနာမှာဘာဖြစ်ကြောင်းလဲမြတ်စွာဘုရားကိုယ်တိုင်ဇာတတမင်းကိုမိန့်မာတော်မူခဲ့အဲ့တော့ဇာတတမင်းကအဲ့ဒီလိုဝန်ချတောင်းပန်ကြောလိုက်တဲ့ဘုရားရှင်ရန်လည်းပဲဖွင့်ပြခဲ့တယ်။ဒီတော့ဇာတတမင်းဟာဖာကမီတော်သောတာပန်အရိယသူတို့ရှင်ကြီးကိုတတ်ပေမဲ့ဘုန်းကြီးတို့ဝီဇီငရဲမကြဘဲနဲ့လောဟကုန်ပြီးငရဲမှာအနှစ်6000လောက်ကျက်မယ်။နှစ်6000ကျက်ပြီးပါရမီဖြည့်ပြီးပိစိကဗုဒ္ဓယန္နာဖြစ်မယ်တဲ့။အဲ့တော့တကယ်တော့ဘုန်းကြီးတို့ကံကြီး၅ပါးထိုက်ရင်ဝီဇီငရဲကြရတာ။ခုတော့ဝီဇီငရဲမကြဘဲနဲ့ဘုန်းကြီးတို့ငရေငယ်ဖြစ်တဲ့လောဟကုန်ပြီးငရေကြတယ်ဆိုတာအပြစ်တွေပေါ်သွားတာလားလေသွားတာပေါ်သွားတာဒုသနာတော်တို့ဆိုရင်နှစ်6000လောက်ကျက်ပြီးနှစ်3000အောက်ရောက်အောက်ကနေအထက်နှစ်3000ကျက်ပြီးတော့ပြန်ပြီးတော့အောက်ပြန်ကျက်သွားတယ်ဇာတတမင်းကတော့နှစ်3000အောက်ရောက်နှစ်3000ပြင်းအပေါ်နှစ်3000ပြန်တက်တက်လာရင်ဇာတတမင်းကငရေကလွတ်မှာအဲ့တော့ပန်းတဆုပ်လောက်နဲ့ပန်းတဆုံမြပေးယုံနဲ့တေတံကနေလွတ်တယ်လို့ပဲသူ့အနေနဲ့ဝန်ချတောင်းပန်မှုကြော်လေးလှုပ်လိုက်တာနဲ့အဝီစီငရဲကလွတ်သွားတယ်လူဝီစီငရဲကလွတ်ပြီးတော့လောဟကုန်ပြီးငရဲတောင်မှနှစ်ပေါင်းများစွာမခံရတော့ဘူးဒုသနာတော်တထေသတို့လူမကြတော့အပြစ်ကဒုသနာတော်တထေသတဲ့ပို့ပြီးတော့ဇာတတမင်းရဲ့အပြစ်ကမကြည်ဘူးလားကြည်လားဒါမှမဟုတ်ခံရတဲ့နှစ်ကြတော့ဇာတတမင်းကနေသွားတယ်အဲ့ဒါဘာလုပ်တဲ့ကံကြောင့်ဝန်ချတောင်းမှန်ကြောတဲ့ကံကြောင့်ကြိုတရားမကြည်ဘူးလားကြည်လားမိမိတို့ဆရာကြီးတို့သရဝတီဟာဒီကျင့်စဉ်ကိုမကျင့်ခဲ့ဘူးလားကျင့်ခဲ့လားဒါဟာသူတော်ကောင်းလမ်းစဉ်လားသူယုံမှလမ်းစဉ်လားမိမိတို့ဒီလိုလမ်းစဉ်ကိုအတူလိုက်တယ်လားမလိုက်တယ်ဘူးလားလိုက်တယ်လေဒါလေးကတတိထားဖို့ကောင်းတယ်ဘုန်းကြီးတို့တောင်မှတာမဏိကျော်စာဝါရီတက်တော့ဘုန်းကြီးတို့19 18နှစ်လောက်မှတာမဏိကျော်ပွဲရတယ်အဲ့ဒီတာမဏိကျော်ပွဲကိုဘုန်းကြီးတို့တောင်မြို့မှာကနာယုံမှာဖြေတယ်ဒါပေမဲ့စာလုံးတော့တောရွာတေရွာမှာသွားပြီးတော့လောက်ရတယ်တောရွာတေရွာဆိုတာချားမဟုတ်ဘူးခင်ဦးမြို့နယ်ရဲ့မယန်းအင်းရွာအဲ့ဒီမှာသွားပြီးတော့စာလုံးတော့နောက်ဆုံးဘုန်းကြီးတို့ခုဘကိုးတာမဏိကျော်ဆရာတော်ဗဒ္ဒတဝိသက္ခဏလင်္ကာရာပိယွန်တသူရဲ့လူကိုလဲသွားတဲ့ဥညနာတ္ထလင်္ကာရာပြီးဝန်သားရဲ့ဘုန်းကြီးကိုရင်ဘဝစာလုပ်တော့ဘုန်းကြီးကတောင်းမှန်ရဝန်ချအမှန်မသိဘူးအဲ့တော့ဘဂဝတမဏိကျော်ဆရာတော်ကပြန်ကန်နီးမှာစာလုပ်ပြီးတော့နှစ်လလောက်စာလုပ်ပြီးစာဖြေကန်နီးပြန်ကန်နီးမှာတတ်တော်ရှင်ဆရာတော်ကြီးဆရာတော်ဥတော်ဖိတာတဲ့အဲ့ကြောင့်မှဘုန်းကြီးတို့တဲပြီးစာလုပ်ရတာမကြီးပင်ကြောင်းနဲ့အဲ့တော့ဘဂဝတမဏိကျော်ဆရာတော်ကဘယ်လိုလျှောက်လိုက်လဲဆိုတော့ဆရာတော်တဲ့ဆရာတော်ပုံမှာဒီမှာနေစဉ်ကာလ ကာယကံဝစီကံမနောကံဒီကံနေနဲ့ပြမမိခဲ့ရင်တပည့်တော်တို့ဖွင့်လွတ်ပါဆိုပြီးတော့တောင်းပါနဲ့ဘုန်းကြီးစိတ်သိမ့်ထသွားတယ်စာရီအတူတူတက်ခဲ့တာပဲသူလည်းပဲဘုန်းကြီးတက်တဲ့တာမဏိကျော်တက်တဲ့ထဲမှာဒီကျင့်ဝတ်တွေပါတယ်ဘုန်းကြီးလည်းပဲတက်တယ်တူတူပဲအတန်းတူတူပဲဒါပေမဲ့ဘုန်းကြီးကဝန်ချတောင်းပါကြတော့မှာလက်တွေ့မရှိတော့လုံးဝမပြီးခဲ့ဘူးအဲ့မှာအိယာကလက်နိုးသလိုဖြစ်လာခဲ့ပြီးတော့ဩဒီလိုဝန်ချတောင်းပန်မှုကလက်တွေ့ကျင့်သုံးရမှာပါလားလို့ဘုန်းကြီးနေနဲ့ဒီလိုစွဲခဲ့ဒီတော့မနစ်ပိုင်းတော်ကချမ်းမြေရိတ်တာဆရာတော်ကြီးကပ္ပသာသနာပြုဆရာတော်ကြီးဘုန်းကြီးရဲ့18နှစ်သားလောက်ကချမ်းမြေရိတ်တာကျန်ကုန်မှာတရားအားထုတ်ဘူးတော့ပြင်မမိခဲ့တာတွေနဲ့ရှိလားမသိဘူးလို့စိတ်ထဲမှာဖြစ်လာတော့ဆရာတော်ကြီးပြင်ဦးတွင်ရောက်ရင်ပြောပါဒီတော့ပြင်ဦးတွင်ရောက်တော့ပြောတော့ဘုန်းကြီးကိုယ်တိုင်သွားပြီးတော့ဆရာတော်ကြီးကိုပစ္စည်းဝတ္ထုနဲ့ကရော့ကရော့ပြီးတော့ဩကတကရော့ကျိုးနဲ့ကာယကံဝစီကံမနောကံတို့တွင်တဘာဝသောကံပြင်ပြမမိတိရှိသောဝန်ချတောင်းမှန်ကရော့ပါ၏ဒါမျိုးလေးဆိုလိုက်တယ်အဲ့ဒီကြမ်းမှာစိတ်ကရှင်းသွားခဲ့တယ်နောက်ပြီးတော့ခုတတ်တော်94နှစ်ရွှေတောင်ဘုံသာသနာရေးတာဆရာတော်ဆရာတော်ထံနဲ့လွန်ခဲ့တဲ့ဘုန်းကြီးနှစ်ပေါင်း23နှစ်လောက်ကတဲခိုပြီးတော့နေခဲ့ဘူးတဲ့မာဇီရိတ်တာမှာတရားအထုတ်တလာခွဲလောက်ရန်စင်နာခွင့်ရတဲ့ဒီအထုတ်ပြီးတော့ရွှေတောင်ကုန်းမှာတဲတော့ရွှေတောင်ကုန်းဆရာတော်ကြီးကိုလည်းပဲကဆုံလာပြေးနေပြီးခဲ့တဲ့ကဆုံလာပြေးနေရတောင်းမှန်ဝန်ချကြောချင်တဲ့စိတ်ကြီးရှိတော့တိမ်သမုတ်ရန်ကုန်မှာသွားပြီးတော့တိမ်သမုတ်ပွဲပြီးတဲ့အခါဆရာတော်ကြီးကိုဩကတကြောချိုးနဲ့ကြောခဲ့တယ်ဒါရီယာဘုန်းကြီးတို့မလုံတဲ့ဘူးလားလုံတဲ့လားဘသူတွေရဲ့လက္ခဏာဘုန်းကြီးတို့ဆရာကြီးဆရာလေးတွေဒီကျင်းလေးတွေကိုမြဲအောင်မိမိတို့ရဲ့တပည့်တွေကိုလက်ဆင့်မကမ်းတဲ့မူလားကမ်းတဲ့လားသူတို့ကိုလက်ဆင့်ကမ်းပေးခြင်းပါတယ်ဆိုရင်ကိုယ်ရှိမှဖြစ်မှာလားမရှိဘဲနဲ့ပေးလို့ရလားဒါကြောင့်ကိုယ်တိုင်ရှိရနေပြီးတော့ဒီအကျင့်လေးကိုမကျင့်သုံးတဲ့မူလားကျင့်သုံးတဲ့လားတော့မစိုးရင်တိုက်တဲ့ဆရာတော်ဆရာတော်ဥရာဇာဓမ္မပြန်တော်မူတော့ဘုန်းကြီးတို့ကတခါတည်းရင်ဆရာတော်ဥရဇဓမ္မအကြောင်းလေးတွေပြောပြပြီးငင်းညာခုံညာရှိဘူးတော့တန်တရားဖြစ်တော့ပြန်တော်မူတော့ပြန်တော်မူပြီးနောက်တည့်ရမှာမစိုးရင်အကြောင်းတခါတည်းအောင်နဲ့ဘုန်းကြီးရုပ်ကလက်ကိုသွားပြီးတော့ဩကတကရောချိုးနဲ့ကာယကံဝစီကံမနောကံနဲ့ပြမမိခဲ့ခွင်လွတ်ပါဆိုပြီးတော့တောင်းမှန်ဝန်ချကြောခဲ့အဲ့တော့ဘုန်းကြီးလည်းပဲခုနတာမဏိကျော်ဆရာတော်ဒေါက်တာဝိသက္ကနာလင်္ကာရာဘိဝန္တသူစီရနေဒီအကျင့်လေးကူးပြီးတော့ဘုန်းကြီးလည်းပဲကျင့်သုံးခဲ့တာယနေ့ချိန်ထိဒါကြောင့်ကြည့်တွေ့ဆက်ဆံမှုတဲ့ဆရာတော်တွေပေါ်မှာဘုန်းကြီးနေနဲ့ကြောခဲ့တယ်။ရွှေကျင်သာသနာပိုင်ဆရာတော်ကြီးရောက်တော်လည်းပဲဒီလိုပဲပြမမိခဲ့တာတွေရှိခဲ့ရင်ကြေပါ။ဒါရီယာဘုန်းကြီးတို့မတောင်းမှမကြောခဲ့ဘူး။အပြစ်တရားရှိခဲ့တယ်ဆိုရင်တရားသူရဖို့အတွက်အန္တရာယ်ဖြစ်တတ်တယ်။ဟိုကအရိယာသူတော်စင်နေနဲ့ဖြစ်ရင်ကိုယ့်အတွက်အန္တရာယ်တွေမဖြစ်နိုင်ဘူးလားဖြစ်နိုင်လား။အဲ့တော့ဆရာကြီးကဘုန်းကြီးတို့လက်လံမမီတဲ့အာယုံနဲ့ပေါ်လာတဲ့ပုံကိုယ်တွေကိုပရိဒီတလုံးချလိုက်တယောက်ကိုတောင်းမှန်ဝန်ချကြောလိုက်ကြည်နူးစရာကောင်းလိုက်တာဒီလိုအကျင့်မျိုးလေးတွေဘုန်းကြီးတို့တပည့်တွေအတုမယူတဲမူလားယူတဲ့လားတပည့်တွေကကိုယ်လာကြောတဲ့အခါကိုယ်ကပြန်ပြီးတော့တောင်းမှန်ဝန်ချတယ်ဒီတတိမျိုးမရှိတဲ့မူလားရှိတဲ့လားရှိတဲ့လေဒါကြောင့်ဘုန်းကြီးတို့ဒီဟာကဘာလဲဆိုတော့ဆရာကြီးတော်စရဝတီနဲ့သူတော်ကောင်းလက္ခဏာတဲ့ဒီကုံကဘာကုံလဲအလုံးကျဲကျဲပြောကြည့်ပါတယ်လေဆရာကြီးတော်စရဝတီနဲ့သူတော်ကောင်းလက္ခဏာနောက်ဆုံးဘုန်းကြီးအချင်းချုပ်လေးတခုပြောမယ်ဘုန်းကြီးအချင်းချုပ်ပဲပြောတော့မယ်ဘာဖြစ်လို့လဲဆိုတော့တဏှာကြီးလည်းပဲပြေတော့အဲ့တော့နောက်ဆုံးပြောချင်တဲ့ဂုံလေးကဘာလဲဆိုတော့ဆရာကြီးဒေါ်စရဝတီနဲ့သုပ္ပစဂုံပါတယ်လေသုပ္ပစဆိုတာပြောရဆိုရတာအခက်ခဲမရှိဘူးလွယ်လွယ်ကူကူစကားနားထောင်နေဒါလီဒီဂုံလေးကိုဘုန်းကြီးပြောပြအောင်မယ်အဲ့တော့ဆရာကြီးဒေါ်စရဝတီရဲ့တရက်တော်တဲ့ဒေါ်ကီတူကဆရာကြီးစီသွားတာရှင်းနဲ့သမီးလောက်ရှိတဲ့ပလောင်တီလာရှင်လေးကအဲ့မှာတပင်ကြီးတပင်တမာပင်ကြီးထင်တယ်။အဲ့ဒီပင်ကြီးကိုဖတ်ပြီးတော့ထားတာ။တပင်ကြီးရဲ့ကြီးဆရာလေးကဘယ်နှစ်နှစ်လောက်လဲ။အဲ့တော့ဖတ်တာတော့ဆရာကြီးဒေါ်ကီတူကမေးတယ်။အမဒါဘာလုပ်တာလဲ။ဒီလိုမေးတော့သိုးလုံးလုံးဒံပေးထားတာတဲ့။ဒီလိုပြောတယ်။ အဲ့တော့ဒီလိုပြောတော့ဆရာကြီးကနေပြီးတော့ဒေါကီတူကနေပြန်ပြောတာမရေဝတ်လိုက်တယ်တရွယ်လေးတွေကောက်တာတို့မျက်နှုတ်တာလောက်ဆိုရင်ကလေးတဘာဝတော်ရောပေါ့လို့ဒီလိုလေးပြောလိုက်တော့ဆရာကြီးကအဲ့ဒီနောက်မှာအဲ့ဒီဒံပင်းကြီးကိုဘယ်တော့မှမပေးတော့ဘူးတဲ့ဒါလည်းပဲခေါင်းကြီးတို့သူတော်ကောင်းလမ်းစဉ်ထဲမှာပါတဲ့သုတ်ပစာကုန်ပဲသုတ်ပစာကုန်ပြောရဆိုရလွယ်တဲ့ပုံကိုယ်တွေဟာဘာနဲ့တူလဲဆိုတော့အဝကျေအိုးနဲ့တူတယ်ဘာနဲ့တူလဲခေါင်းကြီးတို့မိုးရွာတဲ့အခါမိုးရေခံရင်အဝကျင်းနေတဲ့အိုးနဲ့အဝကျေနေတဲ့အိုးဘယ်အိုးကရေရင်ပြည့်မလဲဒီလိုပဲပြောရဆိုရတာငါတငယ်တဲ့သူကပြောတယ်ငါတပည့်ကပြောတယ်ဒီလိုစိတ်ထားမျိုးမထားရဘူးဘသူကပဲပြောပြောမှန်တယ်ကျိုးရှိတယ်ဆိုရင်မလိုက်နာတင်ဘူးလားလိုက်နာတင်လားဘုရားရှင်ကဘလို့ဟောကလေးဆိုတော့ဧဝံတံဝတ္တာယိပရိတာတသဗ္ဗဂဝတောပရိတာယရိတံအညမညဝဇနေနအညမညဝုထာပနေနာတိအဲ့တော့အချင်းချင်းပြောဆိုခြင်းအချင်းချင်းအပြစ်မဖြေဖြေမာမာကူစားပေးခြင်းဒီလုံရဲ့နှစ်ရက်ဟာသာသနာတော်ကြီးပွားကြောင်းဗာကြီးပွားကြောင်းလေဘုန်းကြီးတို့ရှင်သာရိပုတ္တာကိုတော်မြတ်လေးပဲဘယ်လိုလဲဆိုတော့တရက်မှာသင်္ကန်းဝတ္တာသင်္မိုင်ဝတ္တာမညီမညာဝတ္တော့ခုနှစ်နှစ်သားကိုရင်လေးရဲ့ရှင်ဘုရားသာရိပုတ္တာသင်္ကန်းမညီပါဘူးသွားလျှောက်တယ်ဒီတော့ရှင်သာရိပုတ္တာတနေရာမှာသွားပြီးတော့သင်္ကန်းဝတ်လိုက်တယ်ပြီးတော့ကိုရင်လေးရှင်ပြန်လာပြီးတော့ဒါဆိုတင့်တော်ပါပြီလားဆရာဆိုပြီးတော့ကိုရင်လေးကိုဆရာရထားပြီးတော့လေးလေးစားစားလျှောက်တယ်တဲ့ရှင်သာရိပုတ္တရာအွယ်နဲ့ခုနှစ်နှစ်သားကိုရင်အွယ်ဟာမြေဖိုးလောက်အသက်မကွာချဘူးလားကွာချလားပညာရာမှာရှင်သာရိပုတ္တရာကအမြင့်ဆုံးကိုရင်လေးပညာကဘာမှရှိမှမဟုတ်သေးဘူးပညာအနေနဲ့ကြည့်ရင်လည်းကြီးကြီးနဲ့မြင်းမိုးတောင်းဒီလိုပြောရင်မရဘူးလားရလားဒါပေမဲ့ရှင်သာရိပုတ္တရာကိုတော်မြတ်ကြီးကမှန်တယ်ကြိုးရှိတယ်ဆိုရင်ကိုရင်လေးပြောတဲ့စကားကိုမနာခံခဲ့ဘူးလားနာခံခဲ့လားအဲ့ဒါဘာကုံလဲသုတ်ပစာကုံဘာကုံလဲသုတ်ပစာကုံရှိတဲ့ပြောရဆိုရလွယ်တဲ့ပုဂ္ဂိုလ်ဟာဘာအိုးနဲ့တူလဲမိုးရွာတဲ့အခါရေခမ်းအဝကျေအိုးကအရင်ပြည့်လားအဝကျင်းတဲ့အိုးကအရင်ပြည့်လားဆရာကြီးတော်သရဝတိဟာငါတဲ့ငယ်တာပဲငါဥက္ကဋ္ဌပဲဒီစိတ်ကြီးရှိလားမရှိဘူးလားမရှိဘူးဒါဆရာကြီးတော်သရဝတိနဲ့ဘာကုံလဲသုတ်ပစာကုံနဲ့သောဝသတ္တာကုံလည်းပြောလို့ရပါတယ်အဲ့တော့ဒါတော့ဆိုရင်ဘုန်းကြီးတို့အာလုံတပိသီလရှင်တက္ကရာမရိယောအာလုံဓမ္မမိတ်ဆွေအာလုံယောဆရာကြီးဆရာလေးအာလုံယောဆရာကြီးဖွာစရာဝတီဤဂုံဤဆိုတာအလုံးနားလည်လောက်ပြီလားမလည်လောက်သေးဘူးလားဘုန်းကြီးတို့စားဘုံကြီးတပုံပုံထားလို့ရှိရင်စားလေးတပွင့်လောက်ရှားဖို့တင်ကြည့်ရင်အာငန်လိုက်တာဆိုတာစားဘုံတပုံလုံးရဲ့အရသာကိုမသိနိုင်ဘူးလားသိနိုင်လားစားဘုံတပုံလုံးရက်ကြီးစရာလိုသလားမလိုဘူးလားခုလည်းပဲဘုန်းကြီးကဆရာကြီးဖွာစရာဝတီဂုံကြီးဆိုတာဘုန်းကြီးတည်တဲ့လောက်ကြားတဲ့လောက်ကလေးကိုနည်းနည်းလေးပြောတာအဲ့တော့နီးကပ်နေတဲ့ဆရာကြီးဆရာလေးတွေဆိုရင်ပို့ပြီးတော့မသိနိုင်ဘူးလားသိနိုင်လားအဲ့တော့အာလုံတရားနာတပည့်တွေရောဆရာကြီးဆရာလေးတွေရောဩဆရာကြီးရဲ့ဂုံဟာအာလုံဒီလိုကြီးပါလားလို့မှန်းပြီးတော့ဆရာကြီးရဲ့ဂုံတွေကိုအာလုံမှန်းပြီးတော့သိနိုင်လောက်ပြီလို့ယူဆပါတယ်အဲ့တော့စားပုံကြီးတပုံမှာစားလေးတပွင့်လောက်ရှားပေါ်တင်ကြည့်ရင်ရှားစားပုံတပုံလုံးရဲ့အရသာကိုတည်သွားတယ်လို့ပဲဆရာကြီးရဲ့ဂုံကိုခေါင်းကြီးပြောခဲ့တဲ့ဂုံလေးတွေနည်းနည်းပါးပါးလေးပြောပြတယ်ဒါကိုမှန်းစားပြီးတော့ကြံတာတွေလည်းပဲဒီလိုပဲကောင်းတဲ့ဂုံလေးအများကြီးပါလားလို့မှန်းပြီးတော့မကြည်ညိုနိုင်ဘူးလားကြည်ညိုနိုင်ပြီလားဒါလို့ဆိုရင်ခေါင်းကြီးဟောတဲ့တရားလေးအတိုင်းတာတစ်ခုတည်းပြည့်စုံသွားပါဘူးဒီတရားတော်ကိုနာယူပြီးတော့တပည့်ဆရာကြီးဆရာလေးတွေရောတရားဓမ္မတွေရောဓမ္မမိတ်ဆွေတွေရောဆရာကြီးတွားခဲ့တဲ့အပြစ်ကင်းတဲ့ဂုံဆိုတဲ့ဒီလမ်းစဉ်ကိုမိမိတို့လည်းကြိုးစားပြီးတော့လိုက်နိုင်ကြပါစေ။လိုက်ရင်လိုက်ရင်လည်းနှလုံးသားထဲမှာပါရမီကုသိုလ်တွေပြည့်ဝကမဉ္ဇဉ်ပုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါပင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ ကဲမေတ္တာပွားရအောင်ပြီးမှရည်စဲမချခင်အစီအစဉ်ရှိတာလို့ပေါ့ကဲဆိုလိုက်ကိုစီကိုငါကိုဒေတာပျော်ကြတတဝါတွေအိမ်မက်ရာမက်ကောင်းစွာမက်အိဆက်နိုင်ပါစေကောင်းစွာမို့တော့အလင်းရောက်ထမြောက်နိုင်ပါစေမကောင်းညစ်ဆိုအကုမျိုးဖြတ်ချိုးနိုင်ပါစေသုံးပြဆယ်လီပါရမီကိုစီဖြစ်နိုင်ကြပါစေသူတော်ကောင်းတဲ့တရားမြတ်လွှမ်းပတ်ကြပါတည်ပါစေ
ตารู้ต้องเจ๋งพอเลย